Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဒီဇင်ဘာလ14ရက်တနင်္လာနေ့ညပိုင်း VOA American တရရဲ့မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိလှိုင်းကီလိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ညပိုင်းစီစဉ်မှုကကျမစုမမရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုရှားဖောင်းနေတူကြီးညာပြေးပါပါ IS အစွန်းရောက်တွေကိုတိုက်ခိုက်နေနေရေးအမေရိကန်မျိုးသားလူမျိုးရေးကောင်စီအစည်းအဝေးဦးဆောင်ကျင်းပဖို့သမ္မတ Barack Obama ဒီကနေ့Pentagon စစ်ဌာနချုပ်ကိုတွားနေတာနောက်ဒီဖိလစ်ပိုင်နိုင်ငံမှာတိုင်ဖုန်းမုန်တိုင်းတန်ကနေပြီးတော့ရှောင်ရှားဖို့အတွက်လူပေါင်း9သိန်းလောက်ဟာနေအိမ်တွေကနေပြီးတော့စွန့်ခွာလာကြရတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးတော့လို့ရှိပါတယ်စွန့်မရေး
ဟုတ်ကဲ့ပါကိုအောင်ရေဒီကနေ့တနင်္လာညမှာသောတာရှင်နေနားဆင်ရမယ့်သတင်းထူးတွေထဲမှာဆိုရင်တော့အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားနိုင်ငံရေးဆွေးနွေးပွဲတွေစနိုင်မှုမူပန်ချမှတ်နိုင်ရေးဆွေးနွေးနေကြတဲ့အခြေအနေနောက်လက်ပတောင်းတောင်ကျင်းနီစီမံကိန်းကြောင့်နင့်နာမှုတွေအတွက်ရော့ကျေးရဖို့မြန်မာဝန်ပေါင်းကုမ္ပဏီကိုကြေးရွာ၆ရွာကဒေသခံတွေဒီကနေ့တောင်းဆိုလိုက်ကြတဲ့သတင်းကိုတင်ဆက်ပေးဖို့ရှိပါတယ်
ဒီနေ့ကိုရောကျေလုံးဝယူမထားတဲ့အတွက်ဆိုင်ယူဖို့မရဘူးသူတို့စူးကြတဲ့ဘာပေါ်တဲ့တောင်းသူတွေကျန်တဲ့ရောကျေမျိုးတောင်းသူတွေက
နောက်ပိုင်းမှာပြည်စုံနာဆင်ရဖို့ရှိပါတယ်ရှင်။နောက်ထိုင်းနိုင်ငံကပြင်လဲစားလုပ်ငန်းတွေမှာအလုသမားတွေကိုကြေးကျွနေလို့ခိုင်းနေတာတွေရက်တက်အောင်ဘလို့ကင်တွဲဖြည့်ရှင်းပေးမလဲဆိုတဲ့သတင်းနဲ့အတူခရစ်စမတ်တေးလက်ဆောင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။ IS အစွန်းရောက်တွေကိုတိုက်ခိုက်နေနေရေးအမေရိကန်မျိုးသားလူမျိုးရေးကောင်စီအစည်းအဝေးကိုဦးဆောင်ကျင်းပဖို့သမ္မတ Barack Obama ဒီကနေ့ Pentagon စစ်ဌာနချုပ်ကိုသွားမှာပါ။သူရဲ့မျိုးသားလုံခြုံရေးကောင်စီကတင်ပြချက်တွေကိုသမရအနေနဲ့နားထောင်ပြီးအကြမ်းဖက်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအားနည်းသွားအောင်နဲ့ဖြုတ်ခွဲပစ်ဖို့အမေရိကန်ရဲ့အစီအစဉ်တွေပို့အားကောင်းအောင်ဆောင်ရွက်ဖို့နဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာဖြစ်တယ်လို့အင်ဘီရာကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီအစီအစဉ်ပြီးမှသမရဥပမဟာသတင်းတောက်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။စီးရီးယားနဲ့အီရတ်က IS စစ်သည်ကြတွေကိုဖိအားပေးတိုက်ခိုက်မဲ့စစ်စင်ရေးတွေကိုပိုးပြီးတော့အရှိန်မြင့်ဖို့ဥပမအစိုးရအဖွဲ့အနေနဲ့ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။အမေရိကန်မျိုးပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေပိုလို့လာအောင်တွန်းအားပေးတဲ့အနေနဲ့ IS တွေကသူတို့ရဲ့လုပ်ရည်ကိုင်ရည်ကိုပြသခဲ့တယ်လို့အမေရိကန်ကာကွယ်ဝင်ကြီး Ash Carter ကပြောဆိုနေတဲ့ကြားမှာပဲအဲ့ဒီနိုင်ငံတွေမှာအမေရိကန်မျိုးပြင်တပ်ဖွဲ့တွေခြားထားဖို့ကတော့ဒီအမေရိကန်အနေနဲ့လှုပ်ဆောင်မှာမဟုတ်ပါဘူး။လွန်ခဲ့တဲ့အပတ်တုန်းက Mr. Carter ဟာအမေရိကန်ထက်လွတ်တော်ရဲ့လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရှေ့မှောက်မှာ IS တွေကိုချေမှုန်းသွားရေးအရှိန်မြင့်လှုပ်ဆောင်မှုအမေရိကန်ရဲ့အာထုတ်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးတော့တင်ပြသွားခဲ့ပါတယ်။အဲ့ဒီထဲမှာအထူးတပ်ဖွဲ့ဝင်တွေဆီလိုရေးအစီအစဉ်အပြင်ဒီစစ်သေးကြွတွေအတွက်ငွေကြီးဆိုင်ရာအထောက်အကူပြုနေတဲ့ဒီရေနံတင်ကားတွေကိုလေကြောင်းကနေတိုက်ခိုက်ဖျက်ဆီးဖို့စာရီပါဝင်ပါတယ်ဒီလိုတိုက်ခိုက်ချေမှုရမှာလဲနိုင်ငံတကာရဲ့အကူအညီတွေကိုပုံမူရယူသွားနိုင်တယ်လို့လဲမစ္စတာကာတာကပြောဆိုပါတယ်ခင်ဗျာ
စီးရီးယားရဲ့ကိုနိုင်ငံရေးနိလန့်နဲ့အပြည့်ရှာနိုင်ဖို့နဲ့ IS Islamic စစ်သည်ကြအဖွဲ့တွေကိုတိုက်ခိုက်ချေမှုန်းဖို့အတွက်ဒီကနေ့တနင်္လာနေ့မှာ Paris မြို့မှာကျင်းပပြုလုပ်တဲ့ဥရောပနဲ့အာရဗ်နိုင်ငံသားရေးဝန်ကြီးတွေရဲ့စကားပြောဆိုဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတက်ရောက်နေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမူနဲ့သူ့ရဲ့စီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်Stefan Di Mesturado ပါဝင်မဲ့တောက်တာနဲ့မှာပြုလုပ်မဲ့နယူးယောက်မြို့အစည်းအဝေးအတွက်တန်တမန်တွေဟာအရှိန်ဟုန်တိုးလှုပ်ဆောင်နေကြတာဖြစ်ပါတယ်ဇန်နဝါရီလ၁ရက်နေ့မှာငြိမ်းချမ်းရေးစကားပြောဆိုဆွေးနွေးနိုင်ဖို့အတွက်နိုင်ငံတကာသဘောတူညီမှုပေါ်အခြေခံတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့အပြည့်အခရဆဲရေးအဖွဲ့အစည်းတရားလိုလားကြောင်းပြီးခဲ့တဲ့လဗီယက်နမ်မြို့မှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းသဘောတူခဲ့ကြတာဖြစ်ပါတယ်တိုးတက်မှုအနေချင်းသာရှိပြီး2014ခုနှစ်မှာအဆုံးသတ်သွားတဲ့ကုလသမဂ္ဂဂျာဝင်ညှိနှိုင်းပေးတဲ့ဒုတိယအကြိမ်ငြိမ်းချမ်းရေးကိစ္စဖြစ်ပြီးကြတဲ့အစလို့ဒီညှိနှိုင်းဆွေးနွေးရေးစီတွန်းအားပေးလှုပ်ဆောင်မှုဟာနှစ်နှစ်နီးပါးအတောအတွင်းလေးလေးနက်နက်အရေးကြီးလှုပ်ဆောင်နေတာလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကတည်းကစပြီးတော့အီရတ်နိုင်ငံအနောက်ဘက်မြောက်ဘက်နဲ့စီးရီးယားအရှေ့ဘက်နေရာဒေသအတော်များများကိုသိမ်းယူခဲ့တဲ့ IS စစ်သည်ကြောင့်အဖွဲ့ရဲ့တိုက်ခိုက်မှုအရှိန်မြင့်တက်လာသလိုသမဒဘရှာအာဆာအစိုးရကိုအကြီးအကျယ်တိုက်ခိုက်တဲ့အတိုက်အခံဖွဲ့တွေနဲ့စစ်သွေးကြွအုပ်စုတွေပုံမှန်များပြားလာနေတာဖြစ်ပါတယ်ရှင်
။အော်တိုဝါ30ဒီနေ့ကရုရှားလေယာဉ်ပျက်ကျခဲ့တဲ့ကိစ္စမှာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့အထောက်အထားမျိုးစုံစမ်းစစ်ဆေးသူတွေအနေနဲ့မတွေ့ရဘူးလို့အီဂျစ်နိုင်ငံရဲ့ဒီကနေ့ထုတ်ပြန်တဲ့ကဏ္ဍဦးစင်ခန်းစာထဲမှာဖော်ပြထားပါတယ်။ ဇိုင်းငိုင်းကျွန်းဆွယ်ကလေယာဉ်ပျက်ကျမှုအတွင်းလူပေါင်း224ယောက်သေဆုံးခဲ့တာပါ။အရက်ဖက်လေကြောင်းဆိုင်ရာဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာလေယာဉ်ပကြောင်ပျက်ကျတဲ့ဆိုရာနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေပေမဲ့အခုထိတော့အကြမ်းဖက်သမားတွေဒါမှမဟုတ်တခြားတိုက်ခိုက်မှုတစ်ခုခုကြောင့်ပျက်ကျတဲ့လက္ခဏာတစ်စုံတစ်ရာမတွေ့ရဘူးလို့ဖော်ပြထားပါတယ်။ပြကြခဲ့တဲ့ Airbus လေယာဉ်ပေါ်မှာပောက်ကွဲစီရတဲ့ပစ္စည်းတက်ဆင်ထားခဲ့တယ်လို့ American ပြည်ထောင်စုအပါဝင်ရုရှားနဲ့အနောက်နိုင်ငံတွေကအစောပိုင်းတုန်းကပြောဆိုခဲ့ပါတယ်။ IS အကြမ်းဖက်အဖွဲ့ကလည်းဒီလေယာဉ်ပြကြတာဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုပြီးတော့ဒီဘုံပုံစံကိုလည်းထုတ်ပြန်ခဲ့ပါတယ်။နာမည်ကျော်ပန်းဖြစ် Scansham El Sheikh ကနေပြန်တက်လာပြီးတဲ့နောက်လေယာဉ်ပြကြခဲ့တာကြောင့်ရုရှားနဲ့ Britain ကအီဂျစ်နိုင်ငံကိုပြန်တက်တဲ့လေယာဉ်တွေကိုရပ်ဆိုင်းခဲ့တယ်လို့ခရီးသွားလုပ်ငန်းအပေါ်လည်းထိခိုက်ခဲ့ပါတယ်။စတေမာလကုန်ပိုင်းကဆလို့ဆီးရီးယားမှာရုရှားကလေကြောင်းစစ်ဆင်ရေးစတင်ခဲ့တာကြောင့်ဒီပေါ်လက်တုံ့ပြန်တာဖြစ်တယ်လို့ IS ကပြောကြားခဲ့ပါတယ်။ဒါမှမဟုတ်ရုရှားကဆီးရီးယားသမ္မတဘရှောအယ်အဆက်ကိုထောက်ခံအားပေးတဲ့အနေနဲ့လေကြောင်းတိုက်ခိုက်မှုဆင်နွှဲတာဖြစ်ပြီးစစ်သွေးကြွတွေကိုတိုက်ခိုက်တာမဟုတ်ဘူးလို့ဆိုပြီးအနောက်နိုင်ငံအစိုးရရဲ့ဝန်ခံမှုကိုဝေဖန်မှုကိုခံခဲ့ရပါတယ်။ဆိုင်နိုင်ကျွန်းဆွယ်ကလေရင်ပြတ်ချမှုပြီးမှာတော့ IS တွေကိုပို့ပြီးတော့ပြင်မှတ်ထားတိုက်ခိုက်လာတာမျိုးတွေ့ရတယ်လို့ American Pentagon စစ်ထောင်နာချုပ်ကပြောဆိုပါတယ်ခင်ဗျာ။
တူရကီကအီရန်နိုင်ငံမှဆိုမြို့အပြင်ဘက်မှာရှိတဲ့သူတို့ရဲ့တပ်စခန်းတစ်ခုကိုပြန်လည်ရုပ်သိမ်းလိုက်တယ်လို့အစိုးရပိုင်းသတင်းဌာနကတနင်္လာနေ့မှာပြောပါရယ်။ဒါဟာစစ်တပ်ရဲ့အနေထားပြန်လည်ပြင်ဆင်ချမှတ်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့တော့စစ်တပ်တာဝန်ရှိသူတွေကဆိုပါရယ်။ဒေသခံတိုက်ခိုက်ရေးသမားတွေကိုသင်တန်းပေးတဲ့အနေနဲ့တူရကီတပ်ဖွဲ့တွေဟာအီရန်နိုင်ငံမှာလုပ်ငန်းဆောင်ရွက်နေတာဖြစ်ပြီးတော့မှဆိုဒေသမှာသူတို့ရဲ့ကာကွယ်ရေးလိုအပ်တဲ့အနေနဲ့ဒီလအစိုးပိုင်းကပဲစစ်တပ်တွေပုံမပို့ဆောင်ခဲ့တာဖြစ်ပါတယ်ဒီလိုရကြောင်းဣရတ်အစိုးရကအမျက်ဒေါသထွက်ခဲ့ပြီးတူရကီတပ်တွေပြန်ရုပ်သိမ်းဖို့တောင်းဆိုခဲ့တယ်လို့ကုလသမဂ္ဂမှာတင်ပြမယ်လို့လည်းချိန်ချောက်ခဲ့ပါတယ်တင်းမာမှုတွေဖြစ်လျှော့စေဖို့တူရကီထိတ်တန့်အရာရှိနှုတ်ဦးကိုတော့ဘက်ဒက်မြို့တော်ကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတွားရောက်ခဲ့ပေမဲ့တူရကီတပ်တွေချက်ချင်းပြန်လည်ရုပ်သိမ်းဖို့သာဣရတ်ဘက်ကတောင်းဆိုခဲ့တာပါမော်ဆူမြို့ရဲ့မြောက်ဘက်ကိုဦးတည်ပြီးထွက်ခွာသွားတဲ့ရင်းနှင်းမှာစစ်ကား10စင်းကနေ12စင်းအထိပါဝင်ကြောင်းလည်းတူရကီမီဒီယာတွေမှာဒီကနေ့ပဲဖော်ပြထားပါတယ်ရှင်
ဒီရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နေလာနေညဘက်သတင်းတွေကို VOA ကနေဆက်လက်ညင်ညာနေပါတယ်။ထင်ရှားတဲ့လူခွေးလှူရှားသူရှေ့နေဖူဂျီယန်ကိုပြန်လွှတ်ပေးဖို့နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုတရုတ်နိုင်ငံအနေနဲ့အလေးထားဖို့ American ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ဒါပြင်ဖွဲ့စည်းပုံအခြေခံဥပဒေမှာအာမခံချက်ပေးထားတဲ့အတိုင်းဆွဲချက်တင်ရမှာမျှတဆောင်ရွက်ဖို့နဲ့လူခွေးဆိုင်ရာနိုင်ငံတကာစံနှုန်းစံနာတွေကိုလိုက်နာဖို့တရုတ်နိုင်ငံအနေနဲ့ဂရုပေးထားတဲ့အတိုင်းဆောင်ရွက်ဖို့ကိုလည်းနိုင်ငံရေးဆိုင်ရာ American ဒုတိယကောင်ဆယ်ဝန်တန်ဘီယက်စ်ကပြောကြားလိုက်ပါတယ်။တင်ရှားတဲ့လူခွင့်ရေးဆိုင်ရာရှေ့နေမစ္စတာဖူဂျီယန်ကိုအပေါ်လူမျိုးစုတွေကြားရံမိပွားအောင်နောက်အမုန်းပွားအောင်နဲ့ပြဿနာတွေကိုဖန်တီးနေတယ်ဆိုပြီးမသေးကြတဲ့အမှုတွေနဲ့ဆွဲချက်တင်ထားတဲ့အပေါ်အမေရိကန်တန်ယုံအနေနဲ့ဆိုရင်ပြီးတော့ရှေ့နေတွေနဲ့လူမှုအဖွဲ့အစည်းရဲ့ခေါင်းဆောင်လည်းဖြစ်သူမစ္စတာဖူအပေါ်ပြစ်မှတ်ထားဖိနှိပ်မှုတွေမလုံသင့်ကြောင်းနဲ့ဒီတာယာဝါပြောပြီးတည်ငြိမ်အေဂျင့်နဲ့တရုတ်နိုင်ငံတိဆောက်ရေးမှာတရက်တအားပါဝင်နိုင်ဖို့ခွင့်ပြုပေးတယ်လို့တရုတ်နိုင်ငံဆိုင်ရာတန်တမန်တဦးဖြစ်သူမစ္စတာဘေးယက်စ်ကပြောပါတယ်မစ္စတာဖူရေးသားတဲ့ micro blog ခုနှစ်ခုလောက်နဲ့ပတ်သက်ပြီးတော့လေအစိုးရကသူ့ဘော်ဆွဲချက်တင်ထားတာပါ။တည်ငြိမ်မှုမရှိတဲ့ရှင်ချင်းဒေတာနဲ့ပတ်သက်ပြီးတော့တရုတ်အစိုးရရဲ့လူမျိုးစုရေးရာဆိုင်ရာမူဝါဒနဲ့အရာရှိတော်တော်များများအပေါ်အဲ့ဒီ blog တွေမှာမစ္စတာဖူကပြစ်တင်ဝေဖန်ရေးသားခဲ့ပါတယ်။တကယ်လို့သာဒီဆွဲချက်တွေကိုအတည်ပြုနိုင်ခဲ့ရင်တော့ရှင်းနေဖူအနေနဲ့ထောင်နဲ့ရှင်းနေအထိကြားခံနိုင်ွယ်ရှိပါတယ်။ထင်ရှားတဲ့တိုက်ခန်းတွေဖြစ်တဲ့အမှုပညာရှင်တူဖြစ်သူ Ai Weiwei နဲ့ New Citizen Movement လို့ခေါ်တဲ့အဖွဲ့ကလူခွင့်လှူရှားသူတွေလို့မစ္စတာပူကထင်ရှားသူတူဖြစ်ပါတယ်1989ခုနှစ်က DM မန်နင်ရင်ပြင်ကဒီမိုကရေစီရေလှရှားမှုတွေကိုဖြိုခွင်းနိုင်နေတဲ့နှစ်ပတ်လည်အခမ်းအနားကိုတက်ရောက်ခဲ့ပြီးတဲ့နောက်မစ္စတာပူက2014ခုနှစ်တုန်းကလည်းဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်ဆန့်ကျင်ဆန္ဒပြမှုတွေမှာသူကပါဝင်ခဲ့ပြီးအောက်မေ့ဘွယ်နှစ်ပတ်လည်အခမ်းအနားတွေကိုနှစ်စဉ်ကျင်းပသွားဖို့ရှေ့နေပူအနေနဲ့တန်လိုက်တန်ချရတာလည်းဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျွန်အန်ဖွဲ့စည်းထားတဲ့အမျိုးသမီးတွေပဲပါဝင်တဲ့ Pop Tik Gira အဖွဲ့ဟာဘေကျင်းမြို့ Gira ဖျော်ဖြေပွဲကိုရုတ်တရက်ဖျက်သိမ်းပြီးအိမ်ပြန်သွားခဲ့ပေမဲ့တရုတ်နိုင်ငံကတော့မြောက်ကိုရီးယားနဲ့ယဉ်ကျေးမှု Nino Play ပွဲတွေဆက်လက်လှုပ်ဆောင်ခြင်းနဲ့လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတင်းနှင်းလာနေမှာပြောကြားလိုက်ပါတယ်။ဒီဇင်ဘာလ12ရက်နေ့တုန်းကဘေကျင်းအမျိုးသားပြဇာရုံမှာတည်တချင်းဖျော်ဖြေပို့အတွက် Moronon Band အဖွဲ့ဟာမြောက်ကိုရီးယားအစိုးရ တချင်းဖျော်ဖြေရေးအဖွဲ့နဲ့အတူတရုတ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။လုပ်ငန်းပိုင်းမှာဆက်သွယ်ရေးအခက်အခဲတွေရှိတာကြောင့်ပြပွဲကိုမလုပ်နိုင်ခဲ့တာဖြစ်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းအေဂျင်စီကပြောပါတယ်။တရုတ်နိုင်ငံရဲ့ဌာနကပြောခွင့်ရပုဂ္ဂိုလ်ဟွန်လေကတော့ရှင်းဟွာသတင်းဌာနရဲ့ဖော်ပြချက်နဲ့ပတ်သက်ပြီးသူ့အနေနဲ့ဘာမှထပ်မံပြောကြားလို့ခြင်းမရှိတဲ့အကြောင်းမြောက်ကိုရီးယားနဲ့ယဉ်ကျေးမှုနီနော့ဖလေဘွဲပြုလုပ်ဖို့တရုတ်နိုင်ငံအနေနဲ့အထူးကူပြုကြောင်းနဲ့ဒီယဉ်ကျေးမှုနီနော့ဖလေဘွဲပါဝင်ကဏ္ဍအဆင့်ဆင့်မှာမြောက်ကိုရီးယားနဲ့အတူပူးရဲလှုပ်ဆောင်မှုတွေဆက်လက်လှုပ်ဆောင်ခြင်းတဲ့အကြောင်းပြောပါရယ်။ပြီးခဲ့တဲ့တစ်ပတ်တုန်းကမြောက်ကိုရီးယားအနေနဲ့ဟိုက်ဒရိုဂျင်ဘုံးပိုင်ဆိုင်ထားကြောင်းပြောဆိုချက်နဲ့ပတ်သက်ပြီးကင်ဂျွန်အန်ကိုဆန္ဒပြဖို့အတွက်တရုတ်ဘက်ကအဆင့်နဲ့ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ပို့ဆောင်ဖို့ဆုံးဖြတ်ခဲ့တာကြောင့်မြောက်ကိုရီးယားဘက်ကပြပွဲဖျက်သိမ်းလိုက်တာဖြစ်နိုင်တယ်လို့တောင်ကိုရီးယားယွန်ဟပ်သတင်းဌာနရဲ့တနင်္ဂနွေနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်
။ကွန်မြူနီလာအိုနိုင်ငံအနေနဲ့တက်ကြွလို့ရှားသူတွေဖမ်းဆီးခံရပြီးပျောက်ဆုံးသွားတဲ့ကိစ္စတွေကိုနိုင်ငံရေးအရာအဖြစ်ရှာတာလိုမျိုးလှုပ်ဆောင်တာမတွေ့ရဘူးလို့ကုလသမဂ္ဂလူခွင့်ဆိုင်ရာအရာရှိတူဦးကဒီကနေ့ပြောဆိုလိုက်ပါတယ်။စီရင်နွမ်းပါတဲ့ကျေးလက်ဒေတာဖွံ့ဖြိုးရေးဆောင်ရွက်နေသူလူမှုအဖွဲ့အစည်းရဲ့ခေါင်းဆောင်တဦးလည်းဖြစ်တဲ့ဆွန်ဘတ်ဆွန်ဖုန်ကိုအတင်းကျပ်ဖန်စီခေါ်ဆောင်သွားတဲ့ဗီဒီယိုကိုလာအိုရဲတွေကကြည့်ရှုဖို့ညှင်းဆန်ခဲ့တယ်လို့လဲကုလသမဂ္ဂနဲ့အပီပီဆိုင်ရာဥပဒေပညာရှင်များကော်မရှင် ICJ တို့ကပြောဆိုခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့ရှားဖောင်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင် VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်တနင်္လာနေ့ညပိုင်းအတွက်သောတာရှင်နေ့အရင်ဦးဆုံးနားဆင်ရမယ့်သတင်းကတော့နိုင်ငံရေးဆွေးနွေးပွဲမှာပါဝင်မဲ့သူအရေးအတွက်ကိုသဘောတူညီချက်ရပြီးရင်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲစတင်နိုင်မှုနိုင်ငံရေးမူပေါင်းတရက်ကိုချမှတ်နိုင်မှာဖြစ်တယ်လို့ဆွေးနွေးပွဲတက်ရောက်သူတို့ကပြောပါတယ်အစိုးရသည့်ဖွဲ့စည်းမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘက်ကကိုယ်စားလှယ်တွေလည်းဒီကနေ့နိုင်ငံရေးဆွေးနွေးပွဲမူပေါင်းချမှတ်ရေးဆွေးနွေးပွဲမှာစတင်ပါဝင်ပါတယ်မတ်သိန်ကြီးထိုက်စူးစီးတင်ပြထားပါတယ်ရှင်
မြန်မာအစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ကြားနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့မူပေါင်းတရက်ကိုပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ကဆွေးနွေးနေကြတာဖြစ်ပါတယ်။အင်ကာနေ့မှာတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်မဲ့လူဦးရေကိုအပြီးသတ်ဆွေးနွေးကြဖို့ရှိပြီးအားလုံးသဘောတူညီချက်ရခဲ့ရင်တော့နိုင်ငံရေးဆွေးနွေးပွဲမူပေါင်းကိုအစိုးရအဖွဲ့ထံအတည်ပြုပေးဖို့တင်ပြပေးဖို့လည်းရှိပါတယ်။နိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲဖို့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC အစည်းအဝေးကိုတက်ရောက်ခဲ့တဲ့အစိုးရအဖွဲ့ရဲ့ကိုယ်စားလှယ်တဦးဖြစ်သူမြန်မာငြိမ်းချမ်းရေးစင်တာရဲ့အထူးအကြံပေးဦးလှမောင်ရွှေကအခုလိုပြောပါဗျ။
ကျွန်တော်တို့ဒီကျွန်တော်မှာ9လောက်လုပ်ထားတဲ့ဆွေးနွေးပွဲရေးဆွဲထားတာကိုဒီဆွေးနွေးပွဲကိုတင်ပြရတဲ့ကနေဆုံးအစီအစဉ်နဲ့လာပါဗျ။အဒီနေ့လည်းနာမှာ90ရာခိုင်နှုန်းတော့ကတော့ပြည်တိုင်းလို့ပြီးသွားပြီ။အနောက်ဖြစ်မှာတော့ကျွန်တော်ဂျန်နယ်ဆရာခိုင်နှုန်းတော့ကို70လို့ပြီးမယ်လို့တော့ကျွန်တော်တို့အတူတူပြောနေတယ်ဗျ။ရေကူအားဖြင့်တော့ပြောရင်တော့သူ့ဘောင်တာအခန်းတို့10ခန်းပါပဲ။အဲ့တော့အခုလောလောဆယ်ကျွန်တော်တို့ဆက်စွေးနေတဲ့ပေါ်ဒီကျွန်တော်လက်ဖြစ်မှာတော့ဒီသက်ဆုံးချက်ကိုချနိုင်နေတဲ့မှာတော့ညနေနိုင်ငံရေးဆွေးနွေးပွဲမှာပါဝင်နေပေါ့လေ။ဒီအရေးအတွက်ပေါ့။အစိုးရကတော့ကျွန်တော်တို့သဘောတူကြဖြစ်တယ်။အရေးအတွက်ကတော့နောက်ဆုံးလက်ဖြစ်မှာတော့နှိမ့်နိုင်ဖို့ရှိပါတယ်။လက်ဖြစ်တည့်ဆင်းနေပြီးတော့သဘောရှိတယ်။ဟိုအရေးအတွက်ကတော့နှိမ့်နိုင်နေပဲဖြစ်ပါတယ်။ဒါပေမဲ့တော့ဒီလိုကအားလုံးသဘောတူထားတာတော့900နဲ့600ကြားထဲမှာနေနေရ
။အပြည့်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲမှာတော့အစိုးရလွှတ်တော်တက်မတော်အပြည့်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဖိတ်ကြားတဲ့ပုံကိုယ်တွေအပါအဝင်အစုအဖွဲ့9ဖွဲ့တို့ပါဝင်ဖို့သဘောတူထားကြပြီးဒီအစုအဖွဲ့တွေကနေကိုယ်စားလှယ်အရေးအတွက်ကိုသတ်မှတ်ကြမှာဖြစ်ပါတယ်။လက်ရှိလွှတ်တော်ကကိုယ်စားလှယ်တွေနဲ့စတင်ဆွေးနွေးမှာဖြစ်ပြီးနောက်အစိုးရတဲ့လက်ထက်ရောက်ရင်တော့အစိုးရတဲ့နဲ့လွှတ်တော်ကိုယ်စားလှယ်အပြောင်းလဲတွေဖြစ်လာမှာဖြစ်ပါတယ်။အစိုးရတဲ့ဖွဲ့မဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကလည်းအခုနိုင်ငံရေးမူပေါင်းဆွေးနွေးပွဲတွေမှာတင်းနယ်လာနေကဆလို့စတင်ပါဝင်ဆွေးနွေးနေတယ်လို့ဦးလှမောင်ရွှေကပြောပါတယ
်ဒီနေ့ကျွန်တော်တို့ဆွေးနွေးပွဲမနက်ပိုင်းအစတဲ့ဟာအင်ဂျီယာစီစီတို့ဖြစ်တဲ့ဦးညောင်ဝင်းနဲ့ဦးထွန်းထွန်းဆင်တို့ကဒီဒီစီစီဒီဒီစီအစဖော်ဆက်ထောက်ဦးတွေမှာနှုတ်နေတယ်ဒီနေ့စပြီးကျွန်တော်တို့တက်ရောက်ပြီးတော့ဆွေးနွေးတာလည်းရှိပါတယ်ခုကတော့ဒီအငယ်ပါတီအစုခွဲမှာ16ဦးရှိပါတယ်အဲ့ဒီအနေနဲ့တို့တို့နှစ်ဦးဒီအခုလက်ရှိအနေအထားမှာပါဝင်နိုင်တဲ့အနေအထားမှာတော့အခုစပြီးတော့ဒီနေ့ကတော့ 我太太我们呢，以孙女的生娃了，受骗的呢，少了点。
苏亚答应他了那干女，那个一把地瑞，那个一把地苏婆爷，准备过十来天那婆媳他嘞。比方说，年前一孙女母不瑞搞的 U B D J C 卡，那个一孙女婆母旁爹托婆拉布孙女尼查拉皮巴嘞，那个一孙女婆对。阿龙来看那年，母宝爹出宝来人哦。但因那人那个破的丑呢，密码输也加，拉美神话伊拉来白嘛。那年伊孙女婆的杀的那面路来看满他家娃的心。
麦登吉泰店家别给他批巴的心，塞比罗斯卡因丹勒布朗当杰尼西曼给那不得的德林乌店家别接嘛嘞。勒布朗当杰尼西曼给嘛，你那双手摸的多，腰肌也不西曼给老盖你的密码万邦哥们尼个。只要帮超越个地大跟皮杜里，这个那边到处来吧嘞。塞纳比亚钢管木里呢，阿那边呢，那木里中个也别没，别来木没亚的嘞。勒布朗当杰尼西曼给嘛，你那双手摸的个。苏亚的勒特嘛，别米罗亚西伯古嘞，地大看你个妙丽尼家吧嘞。阿别生古罗，十对生人他的 ，V U M 密码半夜得电脑，没 A 码个得电笔簿他吧嘞先。
勒布朗当杰尼西曼跟讲，你那木里亚布，龙眼的东尼叫个嘞个，塞纳比亚那边没。西门跟我设立 account 破你在吃大酱，这大概你送小木的系列的手臂，你拿起张数给家了吧？你妈西瓜五百公里里米的呢？你妈万邦公里都不帮楼上你的西门跟你妈？你呀，你拿起有没差价的？这大概你奶奶在表演楼眼的楼梗柜没有洗大酱，你拿给家的等你啥地南有结果张数给家了吧？第二段等你啥地南有结果节约超越个，这个你啥点张数给家吧嘞？中多张中元嘛，中来咯，中来元来的啥嘞？接元的个，过子来那五十多要币，张叔给他批的路嘞。中元个，其他个张都的五个苦路表表吧嘞。
今年个有些人话有么差嘞？对，他有我们呀，我苏州的爸爸的张叔的，现在有些女的张叔的啦。真的啥？你那有些多少吗？我妈妈几个老总去的路嘞，老总妈妈在那里涨价被他卖了。哎，快！我出去嘞，看伢子话，有些人话有么差嘞，路嘞，偏嘞，伢子忙到了。哎，怎么不罗啊？路嘞，伢子说因为王忙工，伢子都话个，龙井的呀，龙话我们看到怎么都对话，我过着嘞，没样的多了。
那么，苏亚对那天忙了，队友看他伢嘞，伢子的偏嘞，也是不妙嘞，他嘞路嘞，提早跟当地人家说吧嘞。
苏亚这个提早路来的嘛，那不让人家进去嘛，人家不得比提早看的，我先让进去了。你来呀！你给啥贴心白奶馍呀？我着急忙着当出他了。那里我是零零六多，买两杯酒啊！我那边小医生了，那里哈我肯定给我当他了。
使用的水呢？水哪了？我着你来的嘛的？你呀，起码起码我都他那个了，其他个那个都不当嘛的。我立马就比较呀呀，我贴心白奶馍着，我肯定白他了。急忙着是零零六的，那里没白了，别的白奶馍了。急忙着那些说呀，着你来带没？来的嘛的，拼命的，其他个的拼命的，起码给你那八十元，看我那里那千千亩人家了，起码都二收下我了，有几亩嘞，大我给买多嘞，哎呀，苦难的，这买收下我了，起码都啊，其他个的买都对嘞，都大嘞，地都嘞，都对嘞，都大嘞，起码都把我先收买了，起码都啊，你要恁啥了吧？
来不让找都，明天就搞了，别收下得啦得啦，多少米的电压一转，张叔多忙撇逼，米电没压再不收人了，再标个没压嘞，米的转。真的是地南有几里个大，张叔多么批得六十八嘞！真的是地南有几个，密码万邦公墓里天安里，都要张叔给来看嘛。地家的一批没有地位没，没那份嘛嘞。这家你那家没有他的院里个，生来张叔墓里六多么批得六十八嘞！
地公里以前的地里大家收着的，要么不是你呀，我嘞这边呀，那嘛办的嘛没嘞，那公里呀呗，地多住的，啥呗六十来亩，你呀我楼房也没有，谁给我们欺负？这边路。那我们在哪路嘞？地带没收人，等你啥等你啥有几张方法呗？你啥有几张方法呗？
那不然我找杰尼西曼给我，我们的那个米呀，等比楼上的那家，地带跟那个龙眼的都你交给那个，啊，这毛你也实在交，三拿别给娃嘞，啊，那边那个咯，地西曼给那面嘛是的，接娃的个，龙眼的俺你看俺啥比？宝马的呀，六十里头边他吧嘞，在那边里的接娃的个咯，你那节没有他的接娃的撇比，第一个人你讲白弄啊嘞，赶快在那边给他叫，龙永也为难你个，在那那撇开开路，长途的乌队送个比，得出来在那田野里也是个吧嘞先。
တော်ရှင်များခင်ဗျာမကြသေးခင်နှစ်တွေကဆလို့သတင်းမီဒီယာလွတ်လပ်ခွင့်ဒီအထိုက်လျောက်ရလာခဲ့တဲ့မြန်မာနိုင်ငံမှာအစိုးရအပြောင်းလဲတွေနဲ့အတူသတင်းလွတ်လပ်ခွင့်ဒီအပြေအဝရလာတော့မယ်လို့ယူဆကြပါသလားပြည်ကြားရေးဝန်ကြီးဌာနလို့အစိုးရဌာနမျိုးရောဆက်ရှိနေဖို့လိုအပ်မယ်လို့ယူဆပါသလားဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့လာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကနေတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေခင်ဗျာ
VOA ရဲ့အင်္ဂါညတဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါစီရှင်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်အခုကြာနေသေးတဲ့ဒေတာရင်းကသတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်ထိုင်းနိုင်ငံကပင်လယ်ဆောင်လုပ်ငန်းတွေမှာမြန်မာအများစုပါဝင်တဲ့အိန္ဒိယနိုင်ငံတချို့ကအလုသမားတွေကိုခေတ်သစ်ကျေးကျွန်နေလို့ခိုင်းစေနေတာတွေကိုရပ်တန့်အောင်ကင်တွယ်ဖြေရှင်းပေးပါမယ်လို့စီးပွားရေးလုပ်ငန်းရှင်တွေကကတိတွေအကြိမ်ကြိမ်ပေးနေပေမဲ့လို့အလုသမားတွေနှိမ့်ဆက်ညှဉ်းပန်းခံရတဲ့မတရားခေါင်းပုံဖြတ်ခံရတဲ့အခြေအနေတွေကတော့ဆက်ပြီးတော့ရှိနေပါတယ်။အာဏာပိုင်တွေရဲ့ကင်တွယ်မှုမှာခေါင်းပုံဖြတ်တဲ့လုပ်ငန်းရှင်တွေအပြစ်ကနေကင်းလွတ်ခွင့်ရနေစေဖြစ်ပြီးတော့အလုသမားတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေစေဖြစ်တဲ့အကြောင်း AP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
အမေရိကန်ဒေါ်လာသန်းပေါင်း 9,000 ရှိတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာတင်ပို့မှုလုပ်ငန်းမှာလုပ်ငန်းရှင်တွေရဲ့ခေါင်းပုံဖြတ်မှတရားအနိုင်ကျင့်မှုတွေနဲ့ခေတ်သစ်ကြေးကျွန်တွေလိုခိုင်းစေခံနေကြတဲ့အလုပ်သမားတွေအရေးကင်တွယ်ဖြေရှင်းပါမယ်လို့ထိုင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့အစိုးရကကတိတွေအကြိမ်ကြိမ်ပေးနေပေမဲ့လို့ဒီချင်တွေကတော့ဆက်ပြီးတော့ဖြစ်နေသေးပါရဲနဲ့အာဏာပိုင်တွေကိုယ်တိုင်ကအကတိလိုက်စားပြီးကြံရပါလှုပ်ဆောင်နေတာတွေကြောင့်မတရားခေါင်းပုံဖြတ်တဲ့လုပ်ငန်းရှင်တွေအပေါ်မှာအရေးယူတာတွေမရှိသလောက်ဖြစ်နေပြီးအခြေအနေကပြောင်းလဲတိုးတက်မလာခဲ့ပါဘူးမြန်မာနိုင်ငံသားတွေအများစုအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းတွေအဓိကရှိရာစမုတ်စခုံအရက်မှာဆိုရင်အလုပ်သမားတွေမတရားအနိုင်ကျင့်ခိုင်းစေခဲ့ရတဲ့ဖြစ်ရပ်တွေဟာမထူးဆန်းတော့တယ်လို့ဖြစ်နေပြီးတော့ဒီထဲမှာအရွယ်မရောက်သေးတဲ့ကလင်းငယ်တွေလည်းပါပါတယ်။အပီဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့အစဉ်ကစားအရစမုတ်စခုံအရက်မှာအသက်73နှစ်ကနေ15နှစ်အထိကလေးရွှေ့ပြအလုပ်သမား1000လောက်ရှိတယ်လို့ဆိုပါတယ်။ဒီရက်ကပင်လယ်စာထုတ်လုပ်တဲ့လုပ်ငန်းတွေမှာအလုပ်လုပ်ကြနေကြတဲ့မြန်မာအလုပ်သမားတွေရဲ့60ရာခိုင်နှုန်းနီးပါးဟာမတရားခိုင်းစေခံနေကြရတယ်လို့ကုလသမဂ္ဂကလည်းပြောပါရယ်။တနေ့ကအလုပ်နဲ့လက်နဲ့မပြတ်အောင်လုပ်ရပြီးနားခွင့်မရဘူးလို့ဒီနေရာမှာအလုပ်လုပ်ခဲ့တဲ့အသက်22နှစ်အရွယ်မြန်မာရွှေ့ပြောင်းအလုပ်သမားကိုတင်ညိုဝင်းကပြောပါရယ
်။နားလို့လည်းမရဘူးကျွန်တော်တို့မှအဲ့လိုတနေ့ကတနေ့ကန်းဟိုညတွေကနေပြီးတော့အချောင်းတိုင်းတို့ဒီမတရားရည်ပြီးတော့လုံးဝပြီးတော့အဲ့ရေးပြတ်လို့ညောင်းလို့နားလို့လည်းမရဘူး။ကျမ်းမာရေးမကောင်းတာလွယ်နားလို့မရဘူး။
ကိုတညိုဝင်းနဲ့သူ့ရဲ့ဇနီးမီဆန်တို့ဟာနေ့စဉ်ပဇွန်195ပေါင်လောက်ကိုမနာတန်းခွာရပြီးတနေ့လောက်အားကားကတော့4ဒေါ်လာလောက်သာရကြပါဗျ။ဒါဟာတကယ်တမ်းသူတို့ကိုပေးမယ်လို့ပြောထားတဲ့လစာရဲ့တဝက်တောင်မရှိပါဘူး။ဒီတခြားမြန်မာရွှေ့ပြောင်းအလုပ်သမားတွေအများပြားကြုံတွေ့ရတယ်လို့ပဲသူတို့ဇနီးမောင်နှံဟာအလုပ်ပွဲစားရဲ့လှည့်စားတာကိုခံရပြီးပြီးခဲ့တဲ့ဇူလိုင်လက Kick ပဇွန်လုပ်ငန်းမှာအမေရိကန်ဒေါ်လာ130နဲ့ရောင်းစားခံခဲ့ကြရတာပါ။အလုပ်လုပ်ပြီး9လအကြာမှာသူတို့ဇနီးမောင်နဲ့အလုပ်ကနေထွက်ပြေးခဲ့ပေမဲ့လို့ဇနီးဖြစ်တဲ့သူကတော့အလုပ်ရှင်ရဲ့ပြန်လည်ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရတာပါ။ Git ပဇွန်လုပ်ငန်းကိုရဲနဲ့ထူးတက်ဖွဲ့တွေကဝင်ရောက်ရှာဖွေခဲ့တာမှာတော့တရားဝင်နေထိုင်ခွင့်လက်မှတ်မရှိတဲ့ကလေးငယ်10ယောက်နဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမားကိုဦးဖမ်းဆီးခံခဲ့ရပြီးအလုပ်ရှင်ကတော့အပြစ်ပေးအရေးယူတာမခံခဲ့ရပါဘူး။အလုသမားတွေကိုကြေးကျွန်နေလို့နှိပ်စက်ခိုင်းစေနေတဲ့အလုရှင်တွေအပြစ်ကနေကင်းလွတ်ခွင့်ရနေပြီးအလုသမားတွေအကာအကွယ်မဲ့နေတဲ့အပေါ်မှာတော့လူခွင့်ရင်းတဲ့အလုသမားအခွင့်အရေးလှုပ်ရှားနေသူတွေကတော့အပြင်းထန်ဝေဖန်ကြပါရယ်အလုသမားအခွင့်အရေးမြင့်တင်ရေးကွန်ရက်ကတာဝန်ခံဖတ်တီမာထွန်ပူချာယာခူကအခုလိုထောက်ပြပါရယ
်ကဘွန်การยุติธรรมที่มันไม่เคยให้ความยุติธรรมกับแรงงานข้ามชาติเลย
ကျမတို့ရဲ့တရားရေးစနစ်မှာရွှေပြောင်းအလုပ်သမားတွေကိုတရားဥပဒေနဲ့အညီအကာအကွယ်ပေးတာတစ်ခါမှမရှိခဲ့ပါဘူး။ကျမတို့အနေနဲ့ဆက်ရုံတွေမှာမတရားခိုင်းစေခံရတဲ့အလုပ်သမားတွေကိုကယ်ထုတ်ပေးဖို့မလွယ်ပါဘူး။သူတို့တွေအတွက်အကာအကွယ်ချအောင်လုပ်ပေးဖို့ကတော့အခက်အခဲဆုံးပါပဲ။အဲ့ဒီအစ်စ်မှာကျမတို့ပါဝင်လုပ်ကင်ခွင့်လည်းမရပါဘူး။ဒါကလက်ရှိရှိနေတဲ့ဥပဒေနဲ့စီမင်းစည်းကမ်းတွေဖြစ်နေပါတယ်
။လူမကိုကူးမှုတိုက်ဖျက်ရေးဌာနအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကရဲဘော်မူချီအဂရာပိုပိုနီယိုပါရှာတမ်ဘာကတော့ဒီအခုကိစ္စကိုကင်တွယ်နေတဲ့အကြောင်းနဲ့ဒီကိစ္စလူမောက်ကိုကူးမှုမြောက်မြောက်ပြန်လည်စုံစမ်းစစ်ဆေးဖို့ဒေသဆိုင်ရာအာဏာပိုင်တွေကိုညွှန်ကြားထားတယ်လို့ပြောပါရယ်
คือเราต้องการจัดระเบียบระบบเรื่องของอุตสาหกรรมประมงด้าน
ဖတ်ဖွင့်တယ်
ပြည်နယ်မြေမှာ၅ဖန်းတဲ့လုပ်ငန်းတွေကိုရောကုန်တွင်ပိုင်းရောက်လာတဲ့ဒီပင်လယ်ဇာတွေကိုဒီမို့ရောင်းချတဲ့လုပ်ငန်းတွေမှာပါဥပဒေနဲ့အညီလုပ်ကင်စည်းခြင်းပါတယ်ဒီလိုဖြစ်လာဖို့ကျွန်တော်တို့အစိုးရအဖွဲ့အစည်းတွေအားလုံးပူးပေါင်းဆောင်ရွက်နေပါတယ်အခြေအနေတွေပိုကောင်းလာမယ်ဆိုတာကျွန်တော်ယုံကြည်ပါတယ်ဒါပေမဲ့အခုလိုဖြစ်ပျက်နေတာတွေဟာနေပေါင်းများစွာမြင့်တွယ်လာတဲ့ကိစ္စတွေဖြစ်တာမို့အပြောင်းလဲဖြစ်လာဖို့အခြေယူဖြစ်ချင်းရမယ်ဆိုတာကိုလည်းကျွန်တော်တို့နားလည်ဖို့လိုပါတယ်
ထိုင်းနိုင်ငံပင်လယ်ဇာလုပ်ငန်းတွေကထရက်ကုန်တွေကိုကမ္ဘာတဝန်းတင်ပို့ရောင်းချနေတာမှာအမေရိကန်၊ကနေဒါ၊ဥရောပ၊အာရှနဲ့ဩစတြေးလျနိုင်ငံကိုအဓိကတင်ပို့နေတာဖြစ်ပါတယ်။အမေရိကန်စားတောက်ဆိုင်တွေ၊စစ်ရုံတွေ၊တပ်ကတော်တွေနဲ့စစ်တပ်စပူဆောင်တွေတဲ့အထိထိုင်းနိုင်ငံကနေတင်ပို့လိုက်တဲ့ပင်လယ်ဇာတွေဟာကုလသမဂ္ဂနဲ့အမေရိကန်တို့ရဲ့စံနှုန်းအရဆိုရင်တော့အလုပ်သမားတွေကိုချေချွနေလို့ခိုင်းစေပြီးတော့ထုတ်လုပ်တင်ပို့တဲ့အစားအစာတွေပဲဖြစ်ပါတယ်။အမေရိကန်နိုင်ငံသားဌာနကနှစ်စဉ်ထုတ်ပြန်တဲ့ဒီနှစ်အတွက်လူမောင်ကိုကူးမှုအစဉ်ခံစားမှာထိုင်းနိုင်ငံကိုလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာတိုးတက်မှုရှိတဲ့နိုင်ငံတစ်ခုအဖြစ်နဲ့သတ်မှတ်ထားတာပါ။ဒါပေမဲ့အရှိတောင်အာရှမှာအမေရိကန်ရဲ့မဟာဗျူဟာအရေးပါတဲ့ထိုင်းနိုင်ငံအတွက်တော့လူမောင်ကိုကူးမှုတိုက်ဖျက်ရေးအားနည်းတဲ့နိုင်ငံတွေအပေါ်မှာအမေရိကန်အစိုးရကချမှတ်လေးရှိတဲ့တံခါးပိတ်ဆို့တာမျိုးကိုခံရတာမရှိသေးပါဘူး။ဒါကြောင့်လေဒီလူမောက်ခိုကူးခံရတဲ့အလုပ်သမားတွေအပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့ကောင်းမွန်ဖြက်အမျက်ထွက်မှုတွေရှိနေတဲ့ထိုင်းနိုင်ငံပင်လယ်ဇာလုပ်ငန်းကထုတ်ကုန်တွေအမေရိကန်ပြည်ထောင်စုမှဆက်လက်တင်ပို့ရောင်းချခွင့်ရနေတာဖြစ်ပါတယ်ရှင်
။မခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့သောတာရှင်တွေအတွက် Christmas Day လက်ဆောင်သချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါတယ်။တေးသန့်ရှင်ခင်ဝမ်းရဲ့စောင်းသချင်းလေးတစ်ပုဒ်နားဆင်ကြရအောင်ပါရှင်။ခင်ဝမ်းရဲ့ sound တေးသချင်းလေးကို VOA သောတာရှင်နေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်ပျော်ရွှင်ပွဲ Christmas ကာလဖြစ်ပါစေလို့လည်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုတောင်းပေးလိုက်ပါတယ်မကြခင်ထုတ်လွှင့်ပေးမယ့်나이ဝက်စာအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြစီးပွားရေးကဏ္ဍ blogger တွေပြောသမျှတတ်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်စတဲ့ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ2015ခုနှစ်ဒီဇင်ဘာလ14ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုစတိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323တို့အပြင်လိုင်းဒိုမီတာ51 kHz 5885တို့ကလည်းဖမ်းယူနားဆင်နိုင်ပါတယ်ဒုတိယပိုင်းစတိုက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာဆိုရင်တော့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတက်တန့်အောင်သတင်းလွှာကိုတင်ဆက်ပေးဖို့ရှိသလိုသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ကလေးငယ်တွေကအုံနောက်ဖွင့်ပြောတာလို့ဉာဏ်ကြီးမြင်မာလာတာလို့ငယ်ချင်းပွားရနေပြောပေါ်ပေါက်လာတဲ့တွေ့ကြောင်းမျိုးကျွန်တော်ဒီကလေးငယ်များကိုအရင်ရေးပါကြောင်းကျွန်တော်မြင်တွေ့ရပါတယ
်မကြခင်မှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးတင်ဆက်ပေးမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာပြီးခဲ့တဲ့ဇွန်ဇူလိုင်ဩဂတ်လတွေအတွင်းရေကြီးရေလျံမှုတွေဖြစ်ပေါ်ခဲ့ရကပျက်စီးဆုံးရှုံးမှုတွေကြီးမားစွာဖြစ်ပေါ်ခဲ့တဲ့ဒေသတွေထဲမှာရေတို့ရေရှည်စီမံကိန်းတွေချမှတ်ပြီးတော့ပြန်လည်ထူထောင်ရေးတွေအတွက်အစိုးရကနေပြီးတော့ကော်မတီဖွဲ့လှုပ်ဆောင်နေတာမှာအသေးစိတ်အစီအစဉ်တွေကိုအခုချိန်မှာရေးဆွဲနေပြီးဖြစ်ပါတယ်အသေးစိတ်အစီအစဉ်တွေချမှတ်နိုင်မယ်လို့လည်းပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီအတွင်းရေးမှူးကိုဦးကျော်လင်းကပြောပါတယ်မြန်မာနိုင်ငံအစိုးရကဥဆောင်ပြီးတော့ပြုလုပ်နေတဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဥကျော်လင်းကိုဆက်သွယ်မေးမြန်းပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလိုင်တင်ပြပေးထားတာနားဆင်ကြည့်ပါရှင်
မြန်မာနိုင်ငံအတွင်းဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးသင့်ဒေသတွေအတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ဆောက်လုပ်ရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်လင်းဦးဆောင်တဲ့ Recovery Coordinating Committee RCC လို့ခေါ်တဲ့ပြန်လည်ထူထောင်ရေးပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလှုပ်ဆောင်နေပါတယ်။အဲ့ဒီအဖွဲ့အနေနဲ့အလုပ်ယုံဆွေးနွေးမှုတွေကျင်းပပြီးစီမံကိန်းတွေရေးဆွဲနေတယ်လို့ RCC ကော်မတီအတွင်းရေးမှူးလည်းဖြစ်ဆောက်လုပ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်လည်းဖြစ်တဲ့ဦးကျော်လင်းက VOA ကိုပြောပါတယ်
ဖွဲ့ရဲ့အဓိကဆောင်ရွက်မယ့်အချက်ကတော့ကျွန်တော်တို့ RCC Recovery Coordinating Center တွေကျွန်တော်တို့ရန်ကုန်မန္တလေးနေပြီးတော့မှ၃နေရာဖွင့်လက်ထားပြီးဖြစ်ပါတယ်ဒီအဓိကဆောင်ရွက်မယ့် Recovery Forum ပေါ့ Recovery Forum ကိုဒီအကြံပေးဖွဲ့ပေါ့အကြံပေးဖွဲ့မှာဒေါက်တာတော်ရင်တွေခေါင်းဆောင်ပြီးတော့ဒေါက်တာဥက္ကဋ္ဌဖြစ်ပြီးတော့ဒေါက်တာဇော်ဦးအတွင်မူဖြစ်နေနော်ကျွန်တော်တို့ဒီအကြံပေးအဖွဲ့ရှိပါတယ်ဒီအကြံပေးအဖွဲ့ရဲ့အကြံပြုချက်နဲ့ကျွန်တော် recovery forum ကိုကျွန်တော်တို့ဆွဲသွားပါမယ်။အဲဒီ recovery forum ရောက်ရှိဖို့အတွက်ကိုကျွန်တော်တို့ UN ရဲ့ UN အဖွဲ့အစည်းတွေရဲ့ World Bank ရဲ့ EU ရဲ့အကူအညီနဲ့ကျွန်တော် workshop တွေ၅ကြိမ်ဆောင်ရွက်ပြီးပါပြီ
။ကျင်းပပြီးခဲ့တဲ့အလုပ်ယုံဆွေးနွေးပွဲတွေမှာတော့ပြန်လည်ထူထောင်ရေးလုပ်ငန်းမှာလိုအပ်တဲ့ကဏ္ဍအလိုက်ဝန်ကြီးဌာနအလိုက်ခွဲခြားသတ်မှတ်ပြီးလှုပ်ဆောင်နေသလိုရေတိုရေရှည်စီမံကိန်းတွေလည်းရေးဆွဲလှုပ်ဆောင်နေတယ်လို့ဦးကျော်လင်းကဆက်ပြောပါတယ်
။ workshop တွေကတော့ကျွန်တော်တို့ကဒီ regional light workshop တွေနောက် sector light sector ဆိုတာဥပမာပြောရင်ကျွန်တော်တို့ဒီ social sector ဆိုပညာရေးကျန်းမာရေးလူကြီးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတွေနဲ့ဒီပညာရှင်တွေနဲ့ခေါ်ပြီးတော့ဒီကဏ္ဍတွေကိုဘယ်လို rehabilitate လုပ်မလဲဆိုပြီးတော့ဒါဒီလိုကဏ္ဍ infrastructure ကဏ္ဍ solution နဲ့လမ်းနေစရာတွေနောက်ကျွန်တော်တို့ယထာလမ်းတွေကျွန်တော်ကကျွန်တော် report ဆောင်ရေးကဏ္ဍတွေပေါ့ကျွန်တော်တို့ကျွန်တော်စက်သွေးရေးကဏ္ဍတွေလျှက်စစ်ဒီကဏ္ဍတွေဒီ infrastructure ကဏ္ဍ solution လဲအဲဒုက္ခနာလိုက်နော်ကျွန်တော်ပြန်လဲထူထောင်ရေးလုပ်ငန်းတွေကိုဘယ်လိုဆောင်ရမလဲဒီနေရာမှာလဲ build back factor ဆိုတဲ့ဒီဆောင်ပုံးနဲ့အညီဒါကျွန်တော်တို့ရခင်တိုင်းပြောင်းပြန်လုပ်မယ်ပြီးတော့ဒီတဲ့ပို့ပြီးတိုးတက်အောင်ဆောင်ရမယ်ကျွန်တော် workshop 5ချိန်လုပ်ပြီးတဲ့အချိန်မှာဒါကျွန်တော်တို့ပြန်လဲပြီးတော့ wrap up meeting ကြီးကိုဒါကျွန်တော်တို့ဒီဒီကတဲ့အပတ်မှာဆောင်ရွက်ခဲ့ပြီးတော့အဲ့ဒီကနေရရှိတဲ့ outcome ဆရာကျွန်တော်တို့ဝန်ကြီးဌာနအားလုံးကို line ministry အားလုံးကိုကျွန်တော်တို့၄လအတွင်းဆောင်ရွက်မဲ့စီမံချက်၁၂လအတွင်းဆောင်ရွက်မဲ့စီမံချက်နောက်တစ်ခါတစ်နှစ်အထက်ဆောင်ရွက်တော်မဲ့စီမံချက်ဆိုပြီးတော့ဒီ recovery plan ၃မျိုးကိုရေးဆွဲဖို့ကျွန်တော်တို့တောင်းခံထားပါတယ်အားလီ recovery plan ဆိုတာတော့၄လအတွင်းမှာဘာတွေဆောင်ရွက်ပြီးပြီလဲဘာတွေထပ်ဆောင်ရွက်မလဲmedium term recovery plan ကတော့စနလအတွင်းမှာကျွန်တော်တို့ဘာတွေဆောင်ရွက်မလဲ long term recovery plan ကတော့တစ်နှစ်အထက်၅နှစ်အတွင်းမှာဘာတွေဆောင်ရွက်မလဲဆိုပြီးတော့ဒီ plan ၃မျိုးကိုတောင်းပြီးတော့ကျွန်တော်တို့လာမယ့်၅ရက်နေ့ကိုတနင်္လာနေ့ကိုတောင်းကြဆိုတောင်းတာပါအဲ့ဒါက၅ရက်နေ့မှာရပြီဆိုရင်တော့ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့ကူပေါင်းရေးဆွဲပြီးတော့ကျွန်တော်ဒီသမ္မတရဲ့အကြံပေးဒေါက်တာဇော်ဦးရှိပါတယ်သမ္မတရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာဇော်ဦးနဲ့ကျွန်တော်တို့အတူတူကရေးဆွဲပါမယ်
ပေါ်ထွက်လာမဲ့အချောတအစီအစဉ်ကိုအမျိုးသားတဘာဝဘေးစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဖြစ်တဲ့ဒုတိယသမ္မတဦးညာထွန်းထံကော်မတီအတွင်းရေးမှုနောက်တူဖြစ်တဲ့ဒေါက်တာဇော်ဦးကတင်သွင်းသွားမယ်လို့ဆိုပါတယ်။အဲဒီလိုတင်ပြပြီးတဲ့နောက်မှာမှအခုလတတိယပတ်လောက်မှာ Recovery Forum လို့ခေါ်တဲ့ညီလာခံကျင်းပဖို့စီစဉ်ထားတယ်လို့ဆိုပါတယ်
။ဒီချက်ဒီအားလုံးကိုစူးစီးပြီးတော့အဲဒီ Forum ရဲ့ Forum ကြီးကနေကျွန်တော်တို့ဒီကျွန်တော်တို့ပင်ကြက်ချက်တွေကိုအကျံပညာရှင်တွေအကျံပြုချက်တွေနောက်တပနိုင်ငံတကာပညာရှင်တွေအကျံပြုချက်တွေပေါင်းစပ်ပြီးတော့မှ National Recovery Plan ကြီးတစ်ခုဒါကျွန်တော်တို့ဒီကထဲမှာအပြီးရေးဆွဲပါမယ်။အဲ့ဒါကတော့ဒီ Grand Plan ကြီးကတော့ဒီအဲ့ဒီ Plan ကြီးကိုဒါကျွန်တော်တို့ရေးဆွဲပြီးရင်တော့ကျွန်တော်တို့ဒီမြို့သားတော်ပေးဒီမှာကံဝဲမှုပေါင်းပြီးဥပဒေကြီးဖြစ်တဲ့ကျွန်တော်တို့ဒုတိယသမ္မတကြီးကိုတင်ပြပါမယ်။ပြီးတော့သမ္မတကြီးထံတင်ပြcabinet ကိုတင်ပြအတည်ပြုချက်ရယူပြီးရတော့ကျွန်တော်တို့က pledging conference ဆိုပြီးတော့ဒီလနောက်ဆုံးပတ်လောက်မှာဒါကျွန်တော်ဆွေးနွေးပါမယ်ကျွန်တော်တို့ဒီ pledging conference ဆိုတော့ဒီနိုင်ငံတကာဘယုံဒီအလုံးတော့နိုင်ငံတကာအဖွဲ့အစည်းတွေအလုံး agency တွေအလုံး NGO တွေအလုံးကိုဖိတ်ပြီးတော့ pledging conference ကျွန်တော်တို့ဆွေးနွေးပါမယ်အဲ့ဒါပြီးရင်တော့ကျွန်တော်တို့ဒီ plan တိုင်း implementation အပိုင်းကိုရောက်တော့ပါပြီ။ဒါလည်းအခု implementation ကတပိုင်းအနေနဲ့တပိုင်းကျွန်တော်တို့ဆောင်ရွက်နေတဲ့အပိုင်းအနေနဲ့ရှိပါတယ်။လက်ရှိ early recovery plan လေးလအတွင်းမှာလက်ရှိဆောင်ရွက်နေတဲ့ plan တွေလည်းရှိပါတယ်။ဒါတော့မှဒီ plan တွေကလည်းဒီထဲမှာအကျိုးဝင်သွားမှာပါ
။လောလောဆယ်မှာတော့ရေတို့စီမံကိန်းဖြစ်တဲ့လေးလစီမံကိန်းကိုတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာသက်ဆိုင်ရာအစိုးရတွေကဦးဆောင်ပြီးအကောင့်ထည့်ဖော်နေပြီလို့ဆိုပါတယ်
။သူအဆင့်1ဆိုလို့ရှိရင်ဘယ်လိုထူထောင်မျိုးအဆင့်2ဆိုဘယ်လိုအဆင့်3ဆိုလို့ရှိရင်ဥပမာဆိုလို့ရှိရင်3လစာစံပေးထားမယ်။သားရည်ပေးထားမယ်ဆိုရင်အစ်င်လေးဆိုလို့ချင်း၆လစာပေးတယ်စသဖြင့်ဓာမျိုးတွေကိုပြီးလို့ရှိရင်ဟိုအစ်င်လိုက်ကိုသူတို့ဒီတိုင်းပြည်သားကြီးလိုက်ပြန်လေတူတော်ကြီးတွေဆောင်ရွက်ချက်တွေရှိပါတယ်ဒါဒီအားလုံးကိုလွှမ်းခြုံသွားမယ်ဒီ plan ကတိုင်းပြည်သားကြီးဆောင်ရွက်ချက်တွေလည်းပါပါမယ်ကျွန်တော်တို့ဒီပြည်တော်စုကဆောင်ရွက်တဲ့ဆောင်ရွက်ချက်တွေနောက်တစ်ခါ line ministry ကဆောင်ရွက်ချက်တွေအားလုံးပါဝင်တဲ့ plan ကြီးတစ်ခုဖြစ်လာပါမယ်
ကိုယ်စားဝင်းနိုင်စီစဉ်တင်ဆက်တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညပိုင်းနဲ့အင်္ဂါမနက်ပိုင်းတွေမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုသားညုံဦးကကူညီတင်ဆက်ပေးထားပါတယ်
ကုန်တော့မယ်2015ခုနှစ်ထဲမှာဒီကဘာလုံးရောင်းရတဲ့ smart လက်ကင်ဖုန်းအလုံးကြီးကသန်းပေါင်း1430ရှိမဲတဲ့ကိုသားညုံကြီးကဘာတော်ကဒီဤပညာဈေးွက်တွေကိုလေ့လာမှတ်တမ်းတင်ပြီးတော့ချိုးတင်ခန့်မှန်းချက်တွေကိုထုတ်နေတဲ့ International Data Corporation IDC ကတွက်ထားတာနောက်ပြီးတော့ smart လက်ကင်ဖုန်းတွေအယောင်တိုးတက်မှုကလည်းအခု2015ခုနှစ်မှာပထမဆုံးအကြိမ်10ရာခိုင်နှုန်းအောက်မှာပဲရှိတယ်တဲ့
IDC က 9.8 ရာခိုင်နှုန်းဆိုပြီးတော့ခန့်မှန်းထားတာမဟုတ်လားဗျ။အဲ့လောက်ထိတိုးတက်လာရဲဆိုတာကလည်းဒီ smart mobile လက်ကင်ဖုန်းဈေးကွက်တိုးတက်လာနေတဲ့နိုင်ငံတွေမှာဈေးသက်သာတဲ့ smart လက်ကင်ဖုန်းတွေရောင်းအားကောင်းလာလို့တဲ့။မြန်မာနိုင်ငံမှာတော့ဈေးပေါ်ပေါ်နဲ့ဝယ်လို့ရနေတဲ့ဒီ smart ဖုန်းတွေတုံးနေကြတာတိတိတသားကိုများလာတာကျွန်တော်ကိုယ်တိုင်တွေ့ခဲ့ရတာမဆင်မြန်ပါဘူး
။အတော်ပဲကိုသားညုံကိုမေးရအောင်ပဲ။ကိုသားညုံမြန်မာနိုင်ငံကိုလောလောလတ်လတ်ရောက်ခဲ့တာကဒီ November လတုန်းကရွေးကောက်ပွဲသတင်းသွားယူတဲ့အခါတုန်းကပေါ့။အဲ့တော့အရင်တစ်ခေါက်မြန်မာနိုင်ငံကိုသွားခဲ့တဲ့ရောင်းကနဲ့အခုတစ်ခေါက်နှိုင်းရှင်မယ်ဆိုလို့ရှိရင်ဒီလက်ကင်ဖုန်းသုံးကြတဲ့သူအခြေအတွက်ကတော်တော်လေးကွာသွားတာတွေ့ရလားရှင့
်ကွာသွားတာပေါ့ဗျာတော်လေးကိုကွာတယ်ကျွန်တော်ပထမတစ်ခေါက်တုန်းက2013ပေါ့အဲ့ချိန်ကာလတုန်းက MPT ပဲရှိခဲ့အခုဒီတစ်ခေါက် 2015 သွားတဲ့ခါကျတော့ Urudu Telenor ဓာတ်ရီပေါ်လာပြီဆိုတော့လက်ကင်ဖုန်းသုံးတဲ့သူတွေအတွက်ကဈေးနှုန်းအများကြီးတက်တာသွားတဲ့ခါကျတော့တော်တော်လေးကိုကင်လာတာတွေ့ရတယ်ဗျာ
အဲ့တော့သူတို့ကိုင်နေဆိုတော့ဘလို့ဖုန်းမျိုးတွေကိုတုံးကြတာတွေ့ရလဲရှင့် smart phone တွေလားသူတို့ကိုင်ကြတာ
ကိုင်ရပါတယ်များသောအဖြစ်ကတော့ဒီတရုတ်ဘက်ကထုတ်တဲ့ဖုန်းတွေပေါ့အရင်တော့ကျွန်တော် Huawei လားအဲ့လိုဖုန်းကုမ္ပဏီရှိတယ်အခုကကျွန်တော်တို့တော့နာမည်မသိတော့ဘူးအဲ့ကုမ္ပဏီတရုတ်ကုမ္ပဏီတွေတော့များများဝင်လာတယ်အဲ့ကုမ္ပဏီကလည်း smart phone တွေပဲအဲ့တော့သူ့ဈေးနဲ့ပြောမယ်ဆိုရင်သူ့နိုင်ငံအဲ့မြန်မာနိုင်ငံနေထားတဲ့ဝင်ငွေနဲ့ဈေးနဲ့ပြောမယ်ဆိုလို့ရှင်တော့တော်လေးလူသုံးများနိုင်ကြတယ် smart phone တော်များတုံးကြပါတယ်
အဲ့တော့ဒီ iPhone တို့ Android phone တို့ရောအဲ့လိုဖုန်းမျိုးတွေရောတုံးကြတဲ့အခြေအနေကဘယ်လိုရှိလဲရှင့်
အဲ့လိုဖုန်းတုံးတဲ့လူတွေလည်းတွေ့တယ်တော်များတွေ့ပါတယ်ဒါပေမဲ့အများစုကတော့ဒီတရုတ်ကထုတ်တဲ့ smart phone တွေကိုတုံးတာတော်များတယ
်ဈေးပို့ပြီးတော့တက်တက်တက်
ဈေးလည်းပို့တက်တာတယ်ပေါ့နော်ဒါပေမဲ့ခုနပြောလို့ပေါ့လူလက်တန်းစားလူငယ်ပိုင်းကတော့ iPhone Android တုံးကြတယ်ဒါပေမဲ့အများစုဈေးသေးတို့ဘာလို့ smart phone တော်များတုံးတဲ့လူတန်းစားအများစုကတော့တရုတ်ဖုန်းတွေတုံးကြတယ
်နောက်တစ်ခုကဒီလက်ကင်ဖုန်းတုံးဟိုရောင်းတဲ့ site နေပေါ့လေဒီလက်ကင်ဖုန်းရောင်းတဲ့ site နေရောတော်တော်လေးများလားတဘောတော့ဒီဝယ်ခြင်းတဲ့သူတွေလွယ်လွယ်ကူကူဝယ်လို့ရနိုင်လားရှင့်
ဝယ်နိုင်မှာဝယ်လို့ရပါတယ်တော်တော်လေးကိုဆိုင်တော်တော်များတွေ့ရတယ်နေရာတိုင်းလူလူမှာပဲဒီဖုန်းနဲ့ပတ်သက်လို့ဒီစင်ကတ်နောက်တစ်ခုလက်ကင်ဖုန်းဒီရောင်းတဲ့ဆိုင်တော်များတွေ့ရတယ်လူလွယ်ကူကူပဲအားလုံးဝယ်လို့ရပါတယ်
နောက်ဒီအဓိကပေါ့နော်ဖုန်းဝယ်တဲ့သူတွေဘက်ကဘာကိုကြည့်လဲဥပမာဈေးသက်သာတာကိုကြည့်လားတယ်လီဖုန်းဒီဇိုင်းကြည့်လားနောက်ရေရှည်ခံပြီးတော့သုံးလို့ရသလားဆိုတာမျိုးကိုကြည့်လားဘာကိုကြည့်ပြီးအဓိကသူတို့ဝယ်တာ
ပုံစံကြည့်ရတော့လူတွေအပေါ်မှာမူတည်မယ်ဥပမာသူတာမန်လက်လုတ်လက်စားဈေးသက်တွေရာစကူကဖုန်းတွေသုံးနိုင်ပြီကိုသုံးနိုင်ခါကျသူတို့တွေအများစုအတွက်ကတော့သူတို့ဈေးနှုန်းပေါ်ကြည့်ပြီးတော့သုံးကြတာများတယ်ကျွန်တော်သတိထားမိလို့ပြီးတော့သူဒီဇိုင်းပေါ့ဒီဇိုင်းဆိုရင်အခုတယောက်ကထုတ်တဲ့ဖုန်းတော်များစမတ်ဖုန်းတော်များဒီဇိုင်းတွေကလည်းတော်တော်ကောင်းပါတယ်အဲ့တော့အများအခြေခံကတော့ဈေးနှုန်းပေါ်ကြည့်ပြီးတော့သုံးတယ်လို့တွေ့ရမှာပါ
ဒီဈေးသက်သာတယ်ပေါ့နော်ခုနကကိုသားညုံပြောတဲ့ဒီတရုတ်နိုင်ငံကလုတ်တဲ့ဖုန်းတွေอ่ะအဲ့ဒီဖုန်းမျိုးတွေอ่ะတော်တော်လေးဟိုကြာရှည်ခံသုံးလို့ရတဲ့ဖုန်းမျိုးလားရှင
်ကျွန်တော်အဲ့မှာသတိထားမိလောက်တော့တိတ်တော့ကျွန်တော်တို့ဒီ Apple ရော Android ရောလောက်တော့ကြာရှည်ခံတဲ့ပုံလုံးမပေါ်ဘူးဒါပေမဲ့ဒီလက်ကင်ဖုန်းပြင်တဲ့ဆိုင်တွေရှိတယ်ပြင်တဲ့ဆိုင်တွေရနေပြီးတော့ပြန်ပြင်ပြီးတော့သုံးနေကြတာတွေ့ရတယ
်ကိုသားညုံခုလိုမျိုးရှင်းပြလို့ဒီ IDC ရဲ့ခမန်းချက်အစီရင်ခံစာထဲမှာလည်းဗာပြောထားလဲဆိုတော့ဒီပထမဆုံးပေါ့နော်လက်ကင်ဖုန်းကိုဝယ်ပြီးတော့သုံးကြတဲ့သူတွေကဈေးသက်သက်တတာနဲ့ဒီ300တာတန်တဲ့ဖုန်းမျိုးကိုအဓိကရွေးကြတယ်တဲ့အဲ့တော့မြန်မာနိုင်ငံလူမျိုးဒီဈေးသက်သာတဲ့ smart လက်ကင်ဖုန်းတွေရောင်းနေရတဲ့နိုင်ငံတွေကြောင့်မို့လို့ smart လက်ကင်ဖုန်းဈေးကွက်ကတော့တိုးတက်နေအောင်ပါပဲတဲ့
အခုဒီ2015မှာ smart လက်ကင်ဖုန်းတွေရောင်းရဆုံးကရှေ့လပိုင်းနိုင်ငံတွေနဲ့အာဖရိကဒေသနိုင်ငံတွေပြအဲ့ဒီနိုင်ငံတွေစီကိုအခုနှစ်ထဲမှာ smart ဖုန်းတွေတင်ဖို့ရောင်းရတာ2014ခုနှစ်ကတည်းက50ရာခိုင်နှုန်းနီးပါးတက်သွားတယ်ဆိုပြီးတော့ IDC ကပြောပါတယ်နော်လက်ကင်ဖုန်းဈေးကွက်အတော်တိုးတက်ခဲ့တဲ့အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေဓာတ်တော်မှာတာသွားပြီတဲ့မဆူမြန်ဝ
ါဂျပန်ကလွဲပြီးတော့ဒီအာရှပစိဖိတ်နိုင်ငံတွေလက်တင်အမေရိကနိုင်ငံတွေနဲ့အနောက်ဥရောပနိုင်ငံတွေမှာဒီနှစ် smart လက်ကင်ဖုန်းအယောင်တိုးတက်နှုန်းကကျတယ်တဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကနိုင်ငံတွေကြောင့်သာဒီနှစ် smart လက်ကင်ဖုန်းအယောင်က 6.8 ရာခိုင်နှုန်းအထိကိုတက်နေတာ2014ခုနှစ်တုန်းကဆိုလို့ရှိရင် 29.5 ရာခိုင်နှုန်းအထိတောင်ရှိခဲ့တာကိုသားညုံရဲ့
IDC ရဲ့ပြောရတော့ဒီနှစ် smart လက်ကင်ဖုန်းဈေးကွက်ကမနစ်ကတည်းကကျသွားတဲ့အဓိကအကြောင်းကတော့တရုတ်နိုင်ငံကြောင်းတည်းဗျတရုတ်ရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးသွားတဲ့ကိစ္စကကမ္ဘာ smart ဖုန်းဈေးကွက်ပေါ်မှာတွားပြီးတော့တက်ရောက်တာလို့သုံးသပ်ပြထားတယ်လေ
နည်းပညာသတင်းတွေကိုသုံးသပ်ပြလေးရှိတဲ့ဒီ American ထုတ် Wired Magazine ရဲ့စောင်းပါအဆိုအရဆိုရင်ဒီကမ္ဘာလုံးမှာရောင်းနေရတဲ့ smart လက်ကင်ဖုန်းတွေရဲ့၃ပုံတစ်ပုံကတရုတ်နိုင်ငံမှာရောင်းရတာဖြစ်တယ်တဲ့အကြံမလို့ဒီကဘာပေါ်က smart phone ဈေးကွက်အကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာဈေးကွက်တိုးတက်မှုကတန့်သွားပြီတဲ့ smart phone တွေကိုပထမဆုံးစဝယ်တဲ့သူမျိုးတွေမရှိကြတော့ဘူး။ဘာလို့ဆိုလူတိုင်းနှီးပါးလက်ကင်ဖုန်းတွေရှိနေပြီးသားဖြစ်နေတော့ဖုန်းအဟောင်းတွေကိုအစ်စ်နဲ့ upgrade လုပ်ပေးတဲ့ဈေးကွက်ကပဲတိုးတက်နိုင်တဲ့အလားအလာရှိတယ်လို့ Wired Magazine ထဲမှာသုံးသပ်ထားတယ်ရှင့
်။ဟုတ်တယ်ဟုတ်တယ်မဆူမြတ်မော်ရဲ့ဒီ smart phone ရှိထားပြီးသားဆိုလို့ရှင့်မလူပဲနဲ့နောက်တစ်လုံးတော့ဘယ်နဲ့ထပ်ဝယ်ကြမလဲဗျ။အဲ့ကြောင့်မလို့အစ်စ်ဝယ်တဲ့သူတွေအတွက်ရောအစ်စ်နဲ့အဟောင်းလဲ upgrade လုပ်မဲ့သူမျိုးတွေအတွက်ပါတင့်တော်ရဲ့ဈေးနှုန်းထားပြီးတော့ဆွဲဆောင်နိုင်ဖို့ကဈေးကွက်တိုးတက်ဖို့အတွက်ရေးကြီးတယ်လို့ပဲအရောင်းဆိုင်တွေအောင်မြင်ဖို့အတွက်ကလည်းတိတ်ကိုရေးကြီးတယ်လို့ IDC ရဲ့စီမံကိန်းညွှန်ကြားမှု Ryan Reed ကအကြံပေးပါတယ
် IDC ရဲ့ကိန်းဂဏန်းတွေအရကမ္ဘာလက်ကင်ဖုန်းဈေးကွက်မှာဒီ 87.2 ရာခိုင်နှုန်းနဲ့ပထမနေရာယူထားတာကတော့ Android စနစ်သုံးလက်ကင်ဖုန်းတွေပါ 15.8 ရာခိုင်နှုန်းနဲ့ဒုတိယနေရာယူထားတာက Apple ရဲ့ iPhone တွေဖြစ်တယ်ထူးတာကဒီ Microsoft ရဲ့ Windows ဖုန်းတွေပဲ Microsoft ကဒီ Windows 10 Operating System အသစ်ကိုအခုနှစ်ကုန်ပိုင်းမှာထုတ်ပြီးတော့မှသူ့ရဲ့ Windows Phone တွေအောင်မြင်အောင်လို့ကြိုးစားပေမဲ့လည်းဈေးကွက်ထဲမှာ 2.2 ရာခိုင်နှုန်းလောက်ပဲနေရာယူနိုင်နေတဲ့တိတ်ပြီးတော့မအောင်မြင်ရတဲ့အဓိကအကြောင်းကတော့ဒီလက်ကင်ဖုန်းထုတ်တဲ့ကုမ္ပဏီတွေဘက်ကနေပြီးတော့သူတို့ရဲ့လက်ကင်ဖုန်းတွေထဲမှာ Windows စနစ်ထည့်ဖို့စိတ်ဝင်စားမှုတိတ်ပြီးတော့မရှိကြတော့ Microsoft အနေနဲ့လည်းသူ့ရဲ့ Windows စနစ်ထည့်သုံးဖို့အလားအလာရှိတဲ့ဖုန်းကုမ္ပဏီကြီးတွေမချနိုင်သေးဘူးဖြစ်နေပါတယ်
IDC က2019ခုနှစ်ကြိုတင်တွက်ချက်ခန့်မှန်းချက်ထုတ်ထားတဲ့အတိုင်းဆိုရင်လည်းနောက်၄နှစ်ကြာတဲ့အထိလဲ Windows Phone တွေကကမ္ဘာ Smart Phone ဈေးကွက်ထဲမှာတတိယနေရာမှာပဲရှိနေဦးမှာသူတို့ခန့်မှန်းထားတဲ့အတိုင်းဆိုရင်တော့ Android Phone တွေကဈေးကွက်ထဲမှာနေရာ80ရာခိုင်နှုန်းကျော်နဲ့နံပါတ်1ဖြစ်နေဦးမှာပဲတဲ့ဗျအခုလိုမျိုး IDC ကနည်းပညာဆိုင်ရာဈေးကွက်တွေနဲ့ပတ်သက်ပြီးတော့ထုတ်ပြန်နေတဲ့ကြိုတင်ခန့်မှန်းချက်တွေအကြံဖေးချက်တွေကိုနည်းပညာကုမ္ပဏီကြီးတွေကအလေးထားကြတယ်မဟုတ်လားမဆူမြတ်မော်ရဲ့
ထားရပေါ်ကိုသားညုံရဲ့ဒီ International Data Corporation ကြီးကတကဘာတဝမ်းမာဒီကျွမ်းကျင်သူပေါင်း1000ကျော်ရှိပြီးတော့မှနိုင်ငံပေါင်း100ကျော်ကနည်းပညာဈေးကွက်တွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုခွဲခြမ်းသုံးသပ်အကြံပြုနေတဲ့ကုမ္ပဏီကြီးလေ IT ပညာရှင်တွေလုပ်ငန်းအကြီးအကဲတွေကသူတို့ရဲ့လုပ်ငန်းကြီးပို့ပြီးတော့မှတိုးတက်အောင်မြင်နိုင်ဖို့အတွက် IDC ရဲ့ထုတ်ပြန်ချက်တွေကိုတော်တော်လေးကိုအာရုံစိုက်ကြတယ်လို့ဆိုရဲ IDC ကဒီ2015ကနေပြီးတော့2019အထိကို smartphone ဈေးကွက်နဲ့ပတ်သက်တဲ့ခန့်မှန်းချက်ထွက်လာပြီဆိုတော့တိတ်အောင်မြင်မှာမဟုတ်ဘူးလို့ခံမှန်းခံထားရတဲ့ Windows Phone တွေအတွက်ကို Microsoft Company ကဘယ်လိုမျိုးဈေးကွက်ဗျူဟာအပြောင်းလဲလုပ်လာမလဲဆိုတာကိုလည်းစောင့်ကြည့်ကြသေးတာပေါ့ရှင်
မ ဆုမြတ်မုံအစီအစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့တနင်္လာညနဲ့စနေညတွေမှာနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မအေးသန္တာကျော်အစီအစဉ်တင်ဆက်တဲ့တတ်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောင်မှာတော့ pop နာမည်ကျော်အဆိုတော်ကိုင်လီမနိုးရဲ့ဖျောင်းရုပ်တုလန်ဒန်မြို့မှာသွားပြီးတော့ကြည့်ရှုလို့ရပြီဆိုတဲ့အကြောင်း Facebook အမှုဆောင်အရာရှိနေသူရဲ့ဇနီးတဲ့တရားတရားထက်ထက်တန်တန်နဲ့သူတို့သမီးငယ်လေးမွေးဖွားတဲ့အထိမ်းအမှတ်ငွေတွေအများကြီးမတည်ပြီးတော့ပရဟိတလုပ်ငန်းတစ်ခုထူထောင်လိုက်တဲ့အကြောင်းဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါOne can rock out like a superstar. Pop name joe asuro Kylie Minogue ha. Lan Dan myo ro ma shi de Madan Du So phyaung yautu pya dai ma tu ye poun du phyaung yautu ko ko dai twa chi pi lo dat bon yai khan kae da ba. Kylie Minogue phyaung yaut poun san tit ko Christmas ya di aniyan wit sin pe tha pi lo pya dai ye Christmas atu pyin sin tha mu ma adika niya pe tha da ba.သူရဲ့ပုံသူဖျောင်းရုပ်တူကို2008ခုနှစ်လောက်ထဲကလုတ်ခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာပြားလိုက်ကနေအပြောင်းလဲအနေငယ်လုတ်တာတွေရှိခဲ့ပါတယ်။အခု Christmas ဆရာဒီမှာတော့သူရဲ့ပုံသူ Christmas အပြင်ဆင်နဲ့ပြဖို့ဆုံးဖြတ်ခဲ့တယ်လို့ Madam Tussauds ကပြောတဲ့အကြောင်းနဲ့ဒီအတွက်သူမအနေနဲ့အမတန်ကိုစိတ်ပျော်ရွှင်ခံစားမိတယ်လို့လည်းကိုင်လီမနုတ်ကပြောပါတယ်။ဒီဖျောင်းရုပ်တူပုံစံတူကိုနှစ်တော်ကြာကလေးကထုလုပ်ပြသခဲ့တာဖြစ်ပေမဲ့ကာလီမနိုးအတွက်တော့အခုဒီဇင်ဘာ10ရက်နေ့တုန်းကမှပထမဦးဆုံးအချိန်သူ့ရဲ့ပုံတူဖျောင်းရုပ်တူကိုတွေ့ဘူးတာပါကျမရဲ့ပုံစံတူရုပ်တူတွေအရင်တုန်းကတွေ့ခဲ့ပူပါတယ်ဒီတစ်ခါတော့တော်တော်လေးကိုထူးထူးဆန်းဆန်းခံစားရပြီးတော့စိတ်လှုပ်ရှားအံ့အားတင်ရပါတယ်လို့ကာလီမနိုးကပြောပါတယ်အနည်းအောင်ရှီဖွန်သားခေါင်းဝင်ပါပါနဲ့သူဝစ်စင်နေကြတောက်ဖက်နဲ့အမြင့်ဟိုးရင်ရှိရှိကအမျိုးသမီးတွေဝစ်စင်လေးရှိတဲ့ခေါင်းစည်းဒီဇိုင်းတွေနဲ့သူ့ရဲ့ပုံသူဖျောင်းရုပ်တူကိုအဆင်ပုံစံသစ်ဆင်ထားပါတယ်။အဲ့ဒီပုံကတော့ Kylie Christmas ဆိုတဲ့သချင်းခွေသစ် cover မှာသူဝစ်စင်ထားတဲ့ဒီဇိုင်းပဲဖြစ်ပါတယ်။အဲ့ဒီဒေးတက်ပြားကတော့ Kylie Minogue ရဲ့73ချက်မြောက် Studio Day Album ဖြစ်ပြီးတော့ပထမဆုံး Holiday ဒေးတက်ပြားလည်းဖြစ်ပါတယ်။အဲ့ဒီတက်ပြားထဲမှာကနဝင် Christmas သချင်းတွေဖြစ်တဲ့ Let It Snow, Santa Baby တို့လိုမျိုးသချင်းတွေနဲ့မူရင်းသချင်းတွေပါဝင်ပါတယ်။ဒါပြင်ကာလီမနိုးရဲ့ညီမဖြစ်တဲ့ Danny Minogue နဲ့ James Corden နဲ့ AG တို့တွဲပြီးတော့တည်ဆူထားတာတွေလည်းပါဝင်ပါတယ်။သူက Christmas ကိုအရန်ကြိုက်လို့ထီးခွေလေးတွေအတော်လေးဝမ်းမြောက်ကြည်နူးမိတယ်လို့လည်းပြောပါတယ်။ Christmas အစဉ်ပြင်းတဲ့သူ့ရဲ့ဖျောင်းရုပ်တူကတော့လန်ဒန်မြို့တော်က Madame Tussauds ပြတိုင်းမှာလက်ရှိပြသထားပါတယ်ရှင်။ Hey yo on the West Coast.Y'all know that dude with the black boots, red suit. Yeah, he coming through. Y'all better be good though. You ain't gonna see Santa in your hood. Let's go. Facebook ရဲ့မှုဆောင်ရာရှိ Mark Zuckerberg နဲ့ဇနီးတဲ့ Brazil Channel ကတလောကပဲမွေးလာတဲ့သူရဲ့သမီးငယ်လေးကိုကဘာကြီးနဲ့မိတ်ဆက်လိုက်တော့အဲ့ဒီသမီးငယ်လေးရဲ့မျိုးဆက်နဲ့နောက်ထပ်မျိုးဆက်တဲ့ကလေးငယ်တွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်စေဖို့ဆိုပြီးရည်ရွယ်ပြီးတော့ဒေါ်လာ55ဘီလီယံမှတည်ပြီးတော့ Brahita လုပ်ငန်းတစ်ခုထူထောင်လိုက်ပါတယ်တလောကပဲမွေးဖွားလာတဲ့သမီးလေး Max အတွက်ရေးတဲ့သူတို့ရဲ့အစားထဲမှာတော့ Max Zuckerberg နဲ့သူ့ရဲ့ဇနီး Priscilla Chanu ကသူတို့ရဲ့တက်တန်းတစ်လျှောက်လုံးသူတို့ရဲ့ Facebook Share ရဲ့69ရာခိုင်နှုန်းပေးလှူသွားမယ်လို့ပြောထားတာပါလူလူကြားချိတ်ဆက်မှုနဲ့ခိုင်မာတဲ့လူအတိုင်းဝိုင်းတိဆောက်ရေးတို့ကိုပထမဦးဆုံးအလေးထားလှူဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်လူသားတိုင်းကတမိုးရှိကြတယ်လို့သူတို့ယုံကြည်ပြီးတော့လူသားတိုင်းလို့ဆိုတဲ့အထက်မှာတော့အခုလက်ရှိလူသားတွေထဲနောက်ထပ်မွေးဖွားလာမယ့်အနာဂတ်မျိုးဆက်သစ်တွေအတွက်လည်းပါဝင်ပါတယ်လက်ရှိလူသားတွေအတွက်တင်မကပဲနဲ့အနာဂတ်မှာမွေးဖွားလာမယ့်လူသားတွေရဲ့ဘဝတာယာဖြောင့်ပြုဖို့တိုးတက်မှုရှိဖို့အခုချိန်မှာရင်းနှီးမြှုပ်နှံလှူဆောင်မှုတာဝန်ရှိပါတယ်လို့လည်းပြောပါတယ်အလူငွေတွေကိုခွဲဝေပေးဖို့ကိုမဇူကဘက်နဲ့ဇနီးမောင်နှင်တို့အချိန်ယူပြီးတော့လှုပ်သွားမှာပါသူကတစ်နှစ်ကိုဒေါ်လာတန်းတထောင်လောက်တန်ဖိုးရှိရဲ့ရှယ်ယာတွေကိုလှူဒန်းတာရောင်းချတာတွေကိုနောက်သုံးနှစ်မှာလှုပ်သွားဖို့အစီအစဉ်ရှိတယ်လို့လည်း Facebook မှာပြောထားပါတယ်မွေးကင်းစသမီးလေးကိုရည်ရွယ်ပြီးတော့ရေးထားတဲ့အစားတွေမှာတော့သမီးတို့ရဲ့မျိုးဆက်တွေအတွက်မျှော်လင့်ပြီးတော့လူသားတွေရဲ့စွမ်းရည်တိုးတက်လာစေဖို့နဲ့ဒန်းတူညီမျှရေးဆိုတဲ့အကြောင်းအရာနှစ်ခုပေါ်မှာအဓိကထားမယ်လို့သူတို့ဇနီးမောင်နှင်ရေးထားတာပါ2014ခုနှစ်ထဲကစပြီးတော့ထွက်ပေါ်လာတဲ့ Facebook ကကုမ္ပဏီတစ်ခုဖြစ်နေကြီးထွားလာခဲ့ပြီးတော့ပိုင်ဆိုင်မှုလောလောဆယ်မှာဒေါ်လာ 4.5 ဘီလီယံအထိရှိခဲ့တာပါရှင်။ Hollywood နာမည်ကျော်မင်းသမီး Scarlett Johansson တယောက် Brahita အလှူငွေတွေအတွက်တခြင်းတွေဆိုပြီးတော့တခြင်းတွေနဲ့ကပြခဲ့ပါတယ်။ Scarlett Johansson နဲ့အတူဗီဒီယိုထဲမှာရုပ်မြင်သံကြားအစီအစဉ်တင်ဆက်သူ Jimmy Kimmel နဲ့ American Suro, Barry Manilo, Bowen Biro, Ayalan, Yuduki Dapwe, Penai Suro, Bono Usane, Red Campaign, and Young Campaigner Bowen Gazarama. Bono Gun, Eight Yoga, Dipe Yamungi Shapwe and Inet, Duye, Brahi Dapwe, Red Apwego, and Nezo, Sedola Lurane, Goboma, Majonsabu, Tujalari, a Dujon de Yame, Supiro, and Lubinashine, Bowen, No Shamutuku, Satin Lidawa.
Spano here to help raise money for Red and the fight against AIDS. I am offering you the chance to bid for something truly unique. Concert tickets, merchandise, the Edges rice cooker.
ဘုန်းတော်ကဒီလှုပ်ရှားမှုကိုမျက်နှာပြရုံသက်သက်လှုပ်တောင်းမဟုတ်ပါဘူး။သူ့ရဲ့ကမ်ပိန်းအတွက်အလှူရှင်တဦးနဲ့အတူတူသူကစပင်းစိန်ထွက်မှာပါ။အင်တာနက်ပေါ်ကအိုမေးစ်.com/redwebsite မှာငွေလှူဒါန်းရရနိုင်တယ်။တခြားအတွေ့အကြုံတွေထဲမှာတော့အမေရိကန်ပြည်သူကနာမည်ကျော် Game of Thrones ရုပ်ရှင်ရိုက်ကွင်းကိုလည်းအလဲသွားခွင့်ရနိုင်မှာဖြစ်ပါတယ်။2026ခုနှစ်ဇန်နဝါရီလ၂၁ရက်နေ့နောက်ဆုံးထားပြီးတော့ငွေကြေးလှူဒါန်းရမှာဖြစ်ပါတယ်။ဒီမှာရတဲ့အလှူငွေတွေကိုဒေါ်လာ10,000ထိဘီလနဲ့မလင်ဒဂိတ်ဖောင်ဒေးရှင်းကအလှူရတဲ့ပမာဏအတိုင်းလိုက်ဖြည့်ပြီးတော့နောက်တစ်ဆထည့်ဝင်ပြီးတော့လှူဒါန်းပေးမှာဖြစ်ပါတယ်ရှင်။ ဒီနေ့ရောင်းသတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစသမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာတွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစသမှာကြည့်ရှုနိုင်ပါတယ်
မေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုနောက်ဆုံးကြံနေသေးတဲ့အပတ်စဉ်ဆောင်းပါးတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာဆိုရင်တော့မန္တလေးမြို့ကနေပြီးတော့အမေရိကန်နိုင်ငံပါဆယ်ဗေးနီးယားပြည်နယ်အဲလစ်ဘတ်တောင်ကောလိပ်မှာလာရောက်ပြီးတော့ပညာစည်းဝေ
ကျွန်တော်ဒီနေ့ပြောချင်တာမာဂျီမာသတင်းညားကိုအထောက်ပြုရဲအားမဲ့ပညာရေးစနစ်ကိုပုံမှန်တွန်းနေရအောင်ကျွန်တော်မြင်တွေ့ရတာပေါ့နော်။ဘာလို့အဲ့လိုမျိုးပြောလဲဆိုတော့ကလေးငယ်တွေကအုံနောက်ဖွင့်ပြောတာတို့ဉာဏ်ကြီးမြင်မာလာတာတို့ဆိုင်ငယ်ချင်းပွားရနေပြောပေါ်ပေါက်လာတဲ့တွေ့ချောင်းတို့ကျွန်တော်ဒီသတင်းငယ်များကိုအရင်ရေးပါချောင်းကျွန်တော်မြင်တွေ့ရပါတယ်။ဒါပေမဲ့လည်းဒီလိုမျိုးအလုံးတည်ပြီးသားဖြစ်တဲ့ဒီကလေးငယ်တွေဒီငယ်ရင်းမြမမှုဆိုတာအရင်ကြီးရတာဆိုပေမဲ့လည်းဒီမြမပြည်အနှံ့များမှာက facility center ကြီးမရှိတဲ့အတွက်ကြောင့်လို့ကျွန်တော်တို့လိုမျိုးမန္တလေးကလူမျိုးဆိုလို့ရှိရင်ကျွန်တော်တို့မှာ English center ကြီးကောင်းကောင်းမွန်မွန်မရှိတဲ့အတွက်ကျွန်တော်တို့ဆိုလို့ရှိရင်ဟိုဘာအဓိကပဲအူချရလဲဆိုတော့မြမစာနဲ့ဒီဒေဥစာနဲ့ပေါ့နော်အဲ့ဒါကိုပဲကျွန်တော်အဓိကအူချရပြီးတော့ကျွန်တော်ဒီအင်္ဂလိပ်စာကိုသင်ခြင်းပေမဲ့လည်းကျွန်တော်အင်္ဂလိပ်စာကိုတိတိကျကျမသင်ခဲ့ရတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီမြန်မာနိုင်ငံအနှံ့ပြားမှာ facility center ကိုကျွန်တော်လိုအပ်နေရလို့ကျွန်တော်မြင်နေပြ။ဘာလို့လဲဆိုတော့မြန်မာပြည်မှာလည်းဒီဒီဥနိုင်ငံနဲ့ညီညွတ်မယ်ညီညွတ်ရတာဆိုတော့လေလူတိုင်းကမမေ့ထားခြင်းဘူးလေ။ဒီဒီမန်လေးမှာဆိုလို့ရှိရင်ကျွန်တော်ဆိုလို့ရှိရင်ဒီအင်္ဂလိပ်စာကိုသင်ခြင်းပေမဲ့လည်းအားလုံးကဒီဥစားရေးပါကြအောင်အားလုံးကလက်ခံထားကြတာလက်ခံကြတာပေါ့နော်ဒီဒီတိုင်းနဲ့လည်းဒီနိုင်ငံတော်ကြီးကဒီသိပြီးတော့ဘာကြီးဖွံ့ဖြိုးတိုးတက်တဲ့နိုင်ငံမဟုတ်တဲ့အတွက်ကြောင့်မလို့နိုင်ငံတော်ကစီးရင်နေတဲ့အတွက်ကြောင့်မလို့နော်ဒီဒီလူကြီးအများစုကတော့ဒီမတက်နိုင်ကြဘူးပေါ့နော်ဒီသွားတက်ဖို့ဆိုတာဖြစ်နိုင်ကြဘူးအများစုဆိုလို့ရှိရင်ဒီမူလာတန်းအောင်ဖို့ပဲကျွန်တော်တို့ကစူးစမ်းနေကြတာပေါ့နော်ဒီမူလို့ဆိုတာဟောမှာသူတို့ကမေ့နေကြပြီပေါ့အဲ့တော့ကျွန်တော်ထင်တာကတော့ကလေးငယ်လူငယ်များကိုကျွန်တော်တို့ဒီမိဘတွေကဒီငုံချိုးစွာကိုလည်းကျွန်တော်မမေ့ထားတင်ဘူးလို့ကျွန်တော်ထင်ပါတယ်ဒီအခုဆိုလို့ရှိရင်နိုင်ငံတော်ကြီးက
စပြီးတော့ပြုပြင်ပြောင်းလဲနေပြီဆိုတော့ကျွန်တော်ထင်တာကဒီအစိုးရအဖွဲ့ရင်းနဲ့ဒီလူမှုအဖွဲ့အစည်းရင်းနဲ့ပေါင်းပြီးတော့ကျွန်တော်တို့ဒီမဲချမ်းမန်းလိုလိုမျိုးတို့ဒီအစိုးရအဖွဲ့အစည်းနဲ့ဒီစွာအနာမကြားကြောင်းတို့လိုမျိုးပို့မို့ပြီးတော့ကျွန်တော်တို့လူငယ်တွေတက်တက်ကြွကြွပါဝင်လာပြီးတော့ဆောင်ရွက်လာမယ်ဆိုလို့ရှိရင်မဖြစ်နိုင်ဘူးဆိုတော့မဖြစ်နိုင်ဘူးပေါ့နော်ဒီပြုပြင်ကြောင်းလည်းဖြစ်ဖို့ဆိုတာလေအားလုံးကတက်တက်ကြွကြွပါဝင်ဖို့ဆိုတာအလုံးက ready ဖြစ်သွားမှာပေါ့နော်ဒီလိုမျိုးအခုဒီမိုကရေစီနိုင်ငံအနေနဲ့ဆိုလို့ရှိရင်ကျွန်တော်တို့ဒါမျိုးဆက်လျှောက်ဖို့ဆိုတာလည်းရှင်းနိုင်တဲ့လက်တလန်းမှာရှိနေပြီပေါ့နော်အခုကျွန်တော်အခုပြောခဲ့တာဒီအားလုံးကတော့ဒီအားလုံးရေးပါတဲ့ဟာကြီးပြောခဲ့တယ်ကျွန်တော်လည်းဒီအလစ်စဘတ်ချောင်းမှာဆိုလို့ရှိရင်ဒီမြန်မာအတိုင်းဝိုင်းတွေကိုဒီလန်ကန်စတာအေရီးယားမှာမြန်မာပြည်ကလာတဲ့ဒီ refugee center တွေအားလုံးမျိုးတွေကိုကျွန်တော်သွားပြီးတော့ကိုယ်တိုင်ကိုယ်ပင်သွားပြီးတော့ကလေးလေးငယ်တွေနဲ့ကျွန်တော်သွားပြီးတော့တယောက်ချင်းအမေမို့လို့ရှင်တင်းချင်းတင်းချင်းကိုဝင်ပြီးတော့ကျွန်တော်တငယ်ချင်းနေနဲ့ပေါင်းပြီးတော့သွားတင်ကြပေးရဲ့ကျွန်တော်ပညာရေးအတွေ့အကြုံတွေလည်းရှိခဲ့တာပေါ့နော်ဒီမလေးရှားမှန်းမှာဆိုလို့ရှင်လည်းကျွန်တော်ရန်ကုန်မှာတော့ကျွန်တော်သင်ခဲ့ပေးဘူးရဲ့အတွေ့အကြုံတွေလည်းရှိခဲ့ပါတယ်ဒီလိုမျိုးအတွေ့အကြုံတွေရှားထားရဲ့အနေနဲ့လူတယောက်အနေနဲ့ကျွန်တော်ကဒီကလင်းငယ်များကိုအထောက်အကူပြုမဲ့အခမဲ့ပညာရေးစနစ်တွေဆိုတာကမြန်မာပြည်မှာအခုအရေးအန်ရေးပါနေတဲ့လိုအပ်နေတဲ့အကြောင်းကိုကျွန်တော်မြင်တွေ့ရပါတယ်ခင
်ဗျာ။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးဖြူစီစဉ်တင်ဆက်ခဲ့တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အပတ်စဉ်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်မှာတော့တနင်္လာနေ့ညပိုင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ပြောပြပေးပါဦးရှင်။
နိုင်ဂျီးရီးယားစစ်တပ်ကြီးကပါဝင်တဲ့ရင်းနှံတိုက်ခိုက်ခံပြီးတဲ့နောက်ဒီနိုင်ဂျီးရီးယားစစ်တပ်ကရှီးယက်မွတ်စလင်အဖွဲ့ဝင်တချို့ကိုဒီသတင်းပတ်အကုံကတုတ်တင်ရှင်းလင်းခဲ့ပါတယ်။နိုင်ဂျီးရီးယားအစ္စလာမစ်လှုပ်ရှားမှုအဖွဲ့ကသူတို့အဖွဲ့ဝင်300လောက်အထိကိုဒီမြောက်ပိုင်းမြို့ဇရီယာမှာနိုင်ဂျီးရီးယားစစ်တပ်ကတုတ်တင်ခဲ့တယ်လို့ဆိုပါတယ်။တချို့သတင်းတွေမှာတော့လူအယောက်20လောက်ပဲသေဆုံးတယ်လို့ဖော်ပြထားပါတယ်။IS အစွန်းရောက်တွေကိုတိုက်ခိုက်နေနေအမေရိကန်မျိုးသားလူမျိုးရေးကောင်စီစီဝေးကိုဦးဆောင်ကျင်းပဖို့သမရဘရိတ်ဥပမာဒီကနေ့ပင်တဂွန်စစ်ဌာနချုပ်ကိုသွားမှာပါသူရဲ့မျိုးသားလူမျိုးရေးကောင်စီကတင်ပြချက်တတိကိုသမရအနေနဲ့နားထောင်ပြီးအကြမ်းဖက်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအားနည်းသွားအောင်နဲ့ဖြိုခွဲပစ်ဖို့အမေရိကန်ရဲ့အစီအစဉ်တွေပိုအားကောင်းအောင်ဆောင်ရွက်ဖို့နဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့အင်ဘူရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်စီးရီးယားရေးကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာနိုင်ဖို့နဲ့ IS Islamic စစ်သည်ကြောင့်အဖွဲ့ကိုတိုက်ခိုက်ချေမှုမှုအတွက်ဒီကနေ့တနင်္လာနေ့မှာ Paris မြို့မှာကျင်းပပြုလုပ်တဲ့ဥရောပနဲ့အာရပ်နိုင်ငံသားရေးဝန်ကြီးတွေရဲ့ပြောဆွေးနွေးပွဲကို American နိုင်ငံသားရေးဝန်ကြီး John Kerry တက်ရောက်နေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ် Ban Ki-moon နဲ့သူ့ရဲ့စီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Stephen D. Mistara ရောကပါဝင်မဲ့ဒီတောက်ကြနေ့မှာပြုလုပ်မဲ့နယူးယောက်မြို့အစည်းအဝေးအတွက်တန်တမန်တွေရအရှင်ဟိုတိုးလှုပ်ဆောင်နေကြတာဖြစ်ပါတယ်။အော်တိုဘာ31ရက်နေ့ကရုရှားလေယာဉ်ပျက်ကျခဲ့တဲ့ကိစ္စမှာအကြမ်းဖက်သမားတွေရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့အထောက်အထားမျိုးမတွေ့ရဘူးလို့အီဂျစ်နိုင်ငံကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ချန်ရှောင်ဂန်ဖြစ်ပါတယ်ရှင်။ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မှာထုတ်လွှင့်မဲ့အင်္ဂါနေ့မနေ့ပိုင်းစီစဉ်တွေကိုတော့မနေ့6နာရီကနေ9နာရီအထိဖလိုင်းဒိုမီတာ32 40 48 49တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင် VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.